Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်ပါခင်ဗျာ VO American တန်ရဲ့2024ခုနှစ်ဇူလိုင်လ24ရက်မြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေပြီးတော့ဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာပိုင်း VO Radio ရဲ့ညပိုင်းအစီအစဉ်လေးကိုလိုင်းဒိုမီတာ32 51နဲ့လိုင်းလက်မီတာ190တို့အပြင် Facebook နဲ့ YouTube တို့ကနေပါရုပ်သံနဲ့တွဲဖက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညအတွက်အစီအစဉ်မူကကျွန်တော်စီသူပ
ါမင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတဲရသတင်းတွေကိုကိုစီသူနဲ့တူပြပြပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ဒုသမ္မတကမလာဟဲရစ်ကသမ္မတဟောင်းဘိုင်ဒန်ကိုတိုင်းပြည်ကိုနောက်ပြန်ဆွဲတဲ့သူလို့ဝေဖန်လိုက်ပါတယ်အစ္စရေးဝန်ကြီးချုပ်အမေရိကန်လွှတ်တော်မှာမိန့်ခွန်းပြောဖို့ရှိပါတယ်အာဆီယံထူထူတွင်းရေးမှုချုပ်နဲ့စစ်ကောင်စီရဲ့နိုင်ငံခြားရေးဌာနအမြဲတမ်းအတွင်းဝင်တို့လာအိုမှာတွေ့ဆုံခဲ့ကြပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါမခင်လေးအခုညပိုင်းနားဆင်ရမယ့်အထဲမှာတော့ရခိုင်ပြည်နယ်တန်တွဲမြို့ငပလီကန်းကြီးမှာတိုက်ပွဲတွေဆက်ပြင်းထန်နေပြီးတော့ဒေသခံတွေထိခိုက်သေဆုံးနေတာနဲ့ပတ်သက်လို့
ကျင်းတော့တက်ရွာလုံးကြီးပါနေရာအနှံ့မှာဖြစ်တယ်ပေါ့နော်လင်းရင်နေလဲလုံးဝဝဲနေတော့ဆိုတော့ပေါ့နော်အဲ့မှာရှိတဲ့လူအများလူတွေကတော့အကုန်လုံးပုံးခွေနေမှာပုံးနေကြရတဲ့အနေသားမှာရှိပါတယ်ရှင်ဟုတ
်ငပလီဂျိတ်တော်မှာကြုံတွေ့နေရတဲ့အခြေအနေကိုတန်တွဲဒေသခံတအူးပြောသွားတာပါဒီကြောင့်အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီလိုနောက်ဆုံးရသတင်းပြပွက်ချက်တွေအပြင်ဘိုရူးညာတိုင်းတိဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုလည်းဇက်တိုက်နားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လေးနဲ့ကျွန်တော်စီသူတို့အတူပြောပြပေးမှာပါခင်ဗျာ
ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်လာဖို့မျှော်လင့်ထားတဲ့ဒုသမ္မတကမ်လာဟဲရစ်ဟာဒီနေ့မှာပဲအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့ကိုတွားရောက်ပြီးတော့တက္ကသိုလ်ကောလိပ်ကျောင်းတွေကလူမဲအမျိုးသမီးတီးတန့်အစည်းအရုံးတစ်ခုမှာမိန့်ခွန်းပြောဖို့အစီအစဉ်ထားပါတယ်။သမ္မတဂျိုးဘိုင်ဒန်ရွေးကောက်ပွဲမှာဝင်ရောက်မပြိုင်တော့ဘူးဆိုပြီးကြေညာခဲ့တဲ့နောက်မဲဆွယ်စည်းရုံးမှုတွေကိုအရှိန်မြှင့်လှုပ်ဆောင်နေပြီးတော့မနေ့ကတော့ဝက်ကွန်ဆွန်ပြည်နယ်မလ်ဝါကီမြို့မှာလူလူနဲ့တွေ့ဆုံပွဲကျင်းပခဲ့ပါတယ်။သမ္မတလောင်းဒေါ်နယ်ထရန့်ကိုလည်းတိုင်းပြည်ကိုနောက်ကျောင်းပြန်လှည့်အောင်တွန်းပို့နေတဲ့သူလို့အခုလိုပဲဝေဖန်တိုက်ခိုက်ပြောထားပါဗျ
။ Do we want to live in a country of freedom, compassion and rule of law or a country of chaos, fear and hate?
လွတ်လပ်မှုမေတ္တာတရားနဲ့တရားဥပဒေစိုးမိုးမှုရှိတဲ့တိုင်းပြည်မှာနေချင်သလား?ဗျံပရာဖြစ်ပြီးကြောက်ရွံ့မှုတွေအမုန်းတရားတွေကြီးစိုးတဲ့တိုင်းပြည်မှာနေကျင်သလားရွေးချယ်ရလိမ့်မယ်လို့ဒုသမ္မတကမလာဟဲရစ်ကမေးခွန်းထုတ်သွားတာပါလက်ရှိသမ္မတဂျိုးဘိုင်ဒန်အပါအဝင်ဒီမိုကရက်တစ်ပါတီအတွင်းအဓိကခေါင်းဆောင်တွေအလှူရှင်တွေနဲ့ထင်ရှားသူတွေတော်တော်များများကတော့ကမလာဟဲရစ်ကိုပါတီကိုစားပြုသမ္မတလောင်းအဖြစ်ထောက်ခံထားပြီးဖြစ်ပါတယ်ဒီတော့တွင်ကိုဗစ်ရောဂါကူးစက်ခံနေရတဲ့သမ္မတဂျိုးဘိုင်ဒန်ကတော့အင်ဖြူရောကိုပြန်ရောက်ပြီးကြမ်းကြမ်းမာမာရှိနေတယ်လို့မနေ့ကပြောထားပါတယ်သူရွေးကောက်ပွဲမဝင်တော့ဘူးဆုံးဖြတ်ခဲ့တာကြံနေတဲ့တက်တန်းအတွင်းဆောင်ရွက်ဖို့ရှိတာတွေနဲ့ပတ်သက်လို့လည်းဒီကနေ့မင်းကုန်းပြောကြားဖို့ရှိနေပါတယ်ရှင
်အမေရိကန်သမ္မတရွေးကောက်ပွဲမှာဒုသမ္မတကမလာဟဲရစ်ဒီမိုကရက်တစ်ပါတီသမ္မတလောင်းအဖြစ်ရှင်ပြိုင်တဲ့အခါသူနဲ့တွဲဖက်ဒုသမ္မတလောင်းအဖြစ်ဘယ်သူကိုရာထားမလဲဆိုတာကိုအမေရိကန်နိုင်ငံရေးမှာအများကအာရုံစိုက်နေကြပါတယ် Republican Party သမ္မတဟောင်းဒေါ်နယ်ထရန့်နဲ့ဒုသမ္မတလောင်း JD Vance တို့ကိုနိုဝင်ဘာရွေးကောက်ပွဲမှာရှင်ပြိုင်မဲ့ဒီမိုကရက်တစ်ပါတီဒုသမ္မတလောင်းကိုလက်ရှိဒုသမ္မတဟဲရစ်မကြခင်ရွေးချယ်ကြေညာပါလိမ့်မယ်အမေရိကန်သတင်းမီဒီယာတွေမှာတော့အမေရိကန်ရှိနေချုပ်ဟောင်းအက်ဒ်ဟိုဒါနဲ့သူ့ရဲ့ဥပဒေရေးရာယုံကဒီမိုကရက်တစ်ပါတီဒုသမ္မတလောင်းရာထားမဲ့သူကိုစီးစစ်နေတဲ့အကြောင်းသတင်းတွေမှာဖော်ပြပါဗျ။ဒီမိုကရက်ပြည်နယ်အုပ်ချုပ်မှု9ရောက်အထက်လွှတ်တော်အမတ်1ရောက်တို့နဲ့ပတ်သက်တဲ့အချက်လက်တွေကိုဒုသမ္မတဟဲရစ်ရဲ့မဲဆွယ်စည်းဝေးမှုတွေကတောင်းခံထားပြီးတော့စီးစစ်နေတဲ့အကြောင်း Wall Street Journal သတင်းစာမှာရေးပါတယ်။အဲ့ဒီအထက်မှာမြောက်ကယ်ရိုလိုင်းနားပြည်နယ်အုပ်ချုပ်မှု Ray Cooper Pennsylvania ပြည်နယ်အုပ်ချုပ်မှု Josh Shapiro မီရှိဂန်ပြည်နယ်အုပ်ချုပ်မှု Gretchen Whitmer မင်းနီဆိုတာပြည်နယ်အုပ်ချုပ်မှု Tim Walz နဲ့ Illinois ပြည်နယ်အုပ်ချုပ်မှု JB Prescott တို့အပြင် Arizona ပြည်နယ်က Democratic အထက်လွှတ်တော်အမတ် Mark Kelly တို့ပါဝင်တဲ့အကြောင်းသတင်းစာကရေးပါတယ်။ဩဂုတ်လအတွင်း Democratic Party နိုင်ငံလုံးဆိုင်ရာညီလာခံကျင်းပဖို့စီစဉ်နေပြီးညီလာခံမကျင်းပခင်သတင်းပတ်တွေအတွင်းမှာဒုသမ္မတလောင်းရွေးချယ်ဖို့ရာထားခံရသူတွေနဲ့ဒုသမ္မတ Harris တို့အူချင်းတွေ့ဆုံစကားပြောမယ့်အကြောင်း Brookings Institute ကအကြီးဆုံးသတင်းသည် William Glasson က VOA ကိုပြောပါတယ်ခင်ဗျာ။
အစ္စရေးဝန်ကြီးချုပ်ဘက်ဂျမန်နတန်ယာဟူဟာဒီကနေ့အမေရိကန်လွှတ်တော်မှာမင်းကုန်းပြောဖို့ရှိနေပြီးတော့ဟာမတ်စ်တွေကိုတိုက်ခိုက်နေတဲ့အစ္စရေးရဲ့စစ်ပွဲကိုထောက်ခံအားပေးဖို့တိုက်တွန်းသွားဖို့ရှိတယ်လို့မျှော်လင့်ရပါတယ်။ဝန်ကြီးချုပ်နတန်ယာဟူရဲ့ခီးစဉ်ဟာဂါဇာကမ်းမြောင်ဒေသမှာဟာမတ်စ်တွေထိမ့်သိမ်းထားတဲ့တရားခံတွေလွတ်မြောက်ရေးအတွက်ဖိအားပေးခံရမှာတွေနဲ့အစ္စရေးရဲ့ထိတ်တန့်မိဖက်နိုင်ငံတွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့နိုဝင်ဘာသမ္မတရွေးကောက်ပွဲမတိုင်မီဖြစ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြားပေါ်ထွက်လာတာလည်းဖြစ်ပါတယ်။American, Egypt နဲ့ Qatar နိုင်ငံတွေကလည်း Israel နဲ့ Hamas ကြားမှာတိုက်ပွဲတွေခိတ္တရန်နာရေးတရားခံတွေလွှတ်ပေးရင်းနဲ့ Gaza မှာလူသားချင်းစာနာမှုအကူအညီတွေတိုးပေးနိုင်ရေးအတွက်လာပေါင်းများစွာကြောင်းကြိုးပမ်းနေကြပါတယ်။ဒီညှိနှိုင်းမှုတွေဟာ Gaza မှာဆက်လက်ဖြစ်ပွားနေတဲ့တိုက်ပွဲတွေ Israel, Lebanon နယ်စပ်တစ်လျှောက်မှာဖြစ်နေတဲ့ပြည်ပခါတွေနဲ့ယီမင်မှာရှိတဲ့ခူတီစစ်သွေးကြွတွေရဲ့ပင်လယ်နီအတွင်းတိုက်ခိုက်မှုတွေကြောင့်အခုချိန်ထိသဘောတူညီတဲ့အဆင့်ကိုရောက်မလာသေးပါဘူး။ဝင်ကြီးချုပ်နတန်ယာဟုကတော့ Israel အပေါ်ပါတီနှစ်ရက်လုံးကထောက်ခံအားပေးနိုင်မယ့်အခြေအနေတွေရဖို့ကြိုးပမ်းသွားမှာဖြစ်တယ်လို့ပြောပါရယ်။နတန်ယာဟုရဲ့ခီးစဉ်ဟာ Democrat နဲ့ Republican တွေအကြားသဘောထားကွဲလွဲမှုကိုပိုပြီးဖြစ်စေတယ်လို့ Democrat တွေကြားမှာလည်းနတန်ယာဟုရဲ့ဒီကနေ့ပြောမဲ့မိန်ကွန်းကိုတပိတ်မှောက်ဖို့ပြောဆိုမှုတွေလည်းရှိနေပါရဲ့ရှင
်။ Israel တင်ကားတွေဝင်ရောက်လာတဲ့အတွက် Gaza ကမ်းမြောင်အရှိတ်ချန်ခံယူနစ်မှာရှိနေကြတဲ့ Palestine လူမျိုးတွေမနေ့ဇူလိုင်လ23ရက်နေ့ကစလို့သူတို့နေအိမ်တွေကိုဆွန့်ခွာပြီးတော့ရှောင်တိန်နေကြပြီဖြစ်ပါတယ်။ဒီဒေသမှာရှိနေသူတွေထွက်ခွာသွားကြဖို့အစ္စရေးကအမိန့်ကြိုတင်ထုတ်ပြန်ထားပြီးဖြစ်ပါတယ်။ခိုင်ယူနစ်ကဘာနီဆူဟီလာအရက်ကိုအစ္စရေးတင်ကားတွေဝင်ရောက်လာချိန်မှာပဲအနီးအနားပတ်ဝန်းကျင်မှာရှိနေကြတဲ့ထောင်ပေါင်းချီတဲ့ဒေသခံတွေဟာအစ္စရေးရဲ့လေကြောင်းတိုက်ခတ်မှုကြောင့်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြပါတယ်။ဂါဇာကမ်းမြောင်တစ်ခုလုံးမှာမကြသေးခင်ကသတင်းပတ်တွေအတွင်းပြုလုပ်ခဲ့တဲ့စစ်ဆင်ရေးတွေဟာစစ်သွေးကြွဟာမတ်အဖွဲ့ပြန်ပြီးတော့ခေါင်းထောင်မလာနိုင်အောင်လှုပ်ဆောင်တဲ့စစ်ဆင်ရေးတွေဖြစ်ကြောင်းအစ္စရေးကပြောပါတယ်။တင်လာနေကစားလို့အစ္စရေးရဲ့လေကြောင်းကတိုက်ခတ်မှုတွေကြောင့်ခန်ယူနစ်မှာတဲ့အနည်းဆုံး80လောက်သေဆုံးခဲ့ကြောင်းဂါဇာကျန်းမာရေးဌာနကသတင်းထုတ်ပြန်ထားပါတယ်။မနေ့အောက်တိုဘာလမှာစတင်ခဲ့တဲ့10လကြာအစ္စရေးဟာမတ်စစ်ပွဲကြောင့်ဒီနေ့ချိန်အထိပါလက်စတိုင်းသေဆုံးသူ3,900နီးပါးရှိလာပြီလို့ဆိုပါရယ်။ခန်ယူနစ်နဲ့ဂါဇာအလယ်ပိုင်းဒေသတွေမှာစစ်ဘေးရှောင်သူတွေများလုံးနေတာကြောင့်အခုနေရက်စွန့်ခွာထွက်ပြေးရသူအများတော်တော်များများဟာအခြားခေါလုံစရာနေရာမလုံလောက်မှုနဲ့ရင်ဆိုင်နေရပြီးတော့လမ်းပေါ်မှာပဲနေနေကြရတယ်လို့ဆိုပါရယ်ခင်ဗျာ။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထုံမီတာ32 kHz 9303ညနဲ့9383ညလိုင်းထုံမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလံမီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့ဗုဒ္ဓဟူးညထိပ်တန်းရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်လောင်နိုင်ငံမှာဒီသတင်းပတ်ထဲကျင်းပတဲ့အရှိတောင်အရှာနိုင်ငံများအသင်းအာဆီယံအစည်းအဝေးမှာအဖွဲ့ဝင်နိုင်ငံတချို့မြန်မာအရေးအလို့သဘောဆွေးနွေးနေကြပါတယ်။အာဆီယံလက်ကျဥက္ကဋ္ဌလောင်နိုင်ငံကနိုင်ငံရေးဝင်ကြီးကလည်းအင်ဒိုနီးရှား၊မလေးရှားနိုင်ငံရေးဝင်ကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်
။ The purpose of our consultation is to share information, exchange views on development in Myanmar.
မြန်မာနိုင်ငံကလက်ရှိအခြေအနေအကြမ်းဖက်မှုတွေရပ်တန့်ရေးအားလုံးပါဝင်တဲ့ဆွေးနွေးမှုတွေဖြစ်ပေါ်ရေးနဲ့စာနာမှုအကူအညီပေးရေးကိစ္စတွေအပါအဝင်အာဆီယံဘုံသဘောတူညီချက်5ရက်အကောင့်ထည့်ဖော်မှုတွေနဲ့ပတ်သက်လို့အမြင်ချင်းဖလှယ်ခဲ့ကြတာပါလို့လာအိုနိုင်ငံသားရေးဝန်ကြီးဆလွန်ဆိုင်ကွန်ဆစ်ကသတင်းတောက်တွေကိုပြောခဲ့တာပါမြန်မာအရေးအပါအဝင်ဒေတာရင်းကိစ္စတွေနဲ့ပတ်သက်တဲ့ကိစ္စတွေကိုဆွေးနွေးဖို့ရှိနေတဲ့အစည်းအဝေးမှာအမေရိကန်အပါအဝင်ကမ္ဘာအင်အားကြီးနိုင်ငံတွေကထိတ်တန့်တန်တမန်တွေနဲ့မတွေ့ဆုံခင်အာဆီယံအသင်းဝင်နိုင်ငံတွေတွေ့ဆုံနေရလဲဖြစ်ပါတယ်အာဆီယံအထွေထွေတွင်းမှုချုပ်ဒေါက်တာခောက်ခင်ဟွန်းကလည်းမြန်မာစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်ကျော်မိုးနဲ့တွေ့ဆုံခဲ့ပါတယ်တွေ့ဆုံမှုအသေးစိတ်ကိုတော့မသိရသေးပါဘူးမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတိုးတက်မှုမရှိတဲ့အတွက်နိုင်ငံရေးရကိုစားပြုသူမဟုတ်တဲ့ကိုယ်စားလှယ်ပဲတက်ရောက်ခွင့်ပေးဖို့အာဆီယံကသတ်မှတ်ထားပြီးဒီလိုသတ်မှတ်တာကိုအမေရိကန်ပြည်ထောင်စုကလည်းထောက်ခံထားပါတယ်ရှင်
ကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ် KBC ကြံပေးပုဂ္ဂိုလ်တိခါရရဆရာတော်ဒေါက်တာကလန်ဆမ်ဆွန်ပြန်လည်လွတ်မြောက်လာတဲ့အတွက်ကြိုဆိုတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကမနေ့ကကြေညာချက်ထုတ်ပြန်ပါတယ်ဒေါက်တာကလန်ဆမ်ဆွန်ဟာအများကြီးညိုလေးစားခံရတဲ့ဘာသာရေးခေါင်းဆောင်ဖြစ်တဲ့အကြောင်းနဲ့ဘာသာရေးလိုလက်ခွင့်အတွက်ကြိုးပမ်းခဲ့သူဖြစ်တဲ့အကြောင်းမိသားစုစီပြန်ရောက်ပြီးတော့အရေးကြီးတဲ့လုပ်ငန်းတာဝန်တွေဆက်လက်ထမ်းဆောင်ခွင့်ရတာကိုဝမ်းသာတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြပါတယ်မြန်မာနိုင်ငံအတွင်းဘာသာရေးခေါင်းဆောင်တွေဖွဲ့စည်းရေးအပေါ်ဖိနှိပ်မှုနဲ့ကိုယ်ပွဲယုံကြည်ရာနေရာတွေဘာသာရေးအဆောက်အဦတွေကိုဖျက်ဆီးနေတဲ့လုပ်ရက်တွေအဆုံးသတ်ဖို့ကိုလည်းစစ်ကောင်စီကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတောင်းဆိုပါတယ်ထောင်ဒဏ်6နှစ်6မှတ်ခံရတဲ့ဒေါက်တာကလန်ဆွန်ဆန်ဟာတနစ်ကျော်ကျင်းထောင်ထဲမှာနေခဲ့ရပြီးတော့လူငင်းချမ်းသာခွင့်နဲ့ပြီးခဲ့တဲ့ဧပြီလ18ရက်နေ့ကပြန်လည်လွတ်မြောက်လာခဲ့ပါတယ် ဒါပေမဲ့လည်းငင်းချမ်းရေးအတွက်ပြောဆိုဆွေးနွေးဖို့လို့အကြောင်းပြပြီးတော့စစ်ကောင်စီကနောက်ထပ်3လဖမ်းဆီးခဲ့ပါတယ်။သူ့ကိုမတရားသိမ်းဆက်သွယ်မှုစစ်တပ်ကအကြီးအကျယ်ပြတ်အောင်တွေးထုတ်လုံဆောင်မှုစတဲ့အမှုတွေနဲ့စစ်ကောင်စီကစွဲချက်တင်ခဲ့ပါတယ်။ဒေါက်တာကလန်ဆမ်ဆောင်ဟာစစ်တပ်ရဲ့ဘာသာရေးလွတ်လပ်ခွင့်ဖိနှိပ်မှုနဲ့ပတ်သက်ပြီး2019ခုနှစ်ကအဲ့ဒီအချိန်အမေရိကန်သမ္မတဖြစ်ခဲ့တဲ့ဒေါ်နယ်ထရမ့်ကိုဝါရှင်တန် DC မြို့တော်သမ္မတအိမ်ပြူတော်မှာကိုယ်တိုင်တွားရောက်ပြီးတော့တင်ပြခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ
။ဖိလစ်ပိုင်နိုင်ငံကိုဖျက်ချော်ဝင်ရောက်ခဲ့တဲ့တိုင်ဖွန်းမုန်တိုင်းဂေမီဟာဒီနေ့မှထိုင်ဝမ်ကိုဦးတည်လို့လာပါပြီ။ဖိလစ်ပိုင်အာဏာပိုင်တွေကတော့မုန်တိုင်းတိုက်ခတ်မှုကြောင့်ရောမုတ်တုံမှုရွာသွန်းမှုကြောင့်ပါရေကြီးရေလျှံမှုတွေမြေပြင်မှုတွေဖြစ်ပွားပြီးလူပေါင်း12ဦးထက်မနည်းသေဆုံးခဲ့တယ်လို့ပြောပါရယ်။မနီလာမြို့တော်အပြင်ဘက်ဘေးတန်ကာခရိုင်မှာလည်းမြေပြင်မှုကြောင့်ကိုဝင်ဆောင်မျိုးသမီးတူနဲ့ကလေးငယ်3ဦးသေဆုံးခဲ့ရပါရယ်။တိုင်ဖွန်းမုန်တိုင်းဂေမီဟာအမြင့်ဆုံးဒေတိုင်နှုန်းတစ်နာရီမှာ162ကီလိုမီတာနှုန်းနဲ့ကျွန်းရဲ့အရှေ့မြောက်စီကိုဦးတည်ရွေးရှားနေကြောင်းနဲ့မြေပြင်မှုအန္တရာယ်မြင့်မားတဲ့တောင်ပေါ်ဒေသကလူပေါင်း 2,000 ကျော်ကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့တယ်လို့ထိုင်ဝမ်မူလဝေသဌာနကသတင်းထုတ်ပြန်ထားပါရယ်။ယထားလိုင်းတွေကရုရင်ပြေးဆွဲမှုတွေနဲ့ပြည်ရင်းပြည်ပလေချောင်းခီးစဉ်ပေါင်း200ကျော်ကိုလည်းဖျက်သိမ်းထားပါတယ်။ထိုင်ဖုန်းမုန်တိုင်းကြောင့်တရုတ်ပြည်မကြီးကစီးရီးအရကျူးကျော်လာခဲ့ရင်ခုခံမှုပြင်ဆင်တဲ့အနေနဲ့ထိုင်ဝမ်စစ်တပ်ကနှစ်စဉ်ကျင်းပတဲ့ဟန်ကွမ်းစစ်စင်ရေးလေ့ကျင့်မှုအစီအစဉ်ကိုလည်းထိခိုက်ခဲ့ရပါတယ်။လေချောင်းနဲ့ပင်လယ်ပြင်လေ့ကျင့်မှုအချို့ကိုဖျက်သိမ်းခဲ့ပေမဲ့ဟုံဖူးကျွန်းအနောက်ပိုင်းမှာကြည်အစ်စ်တွေနဲ့ပြစ်ခတ်လေ့ကျင့်မှုကိုတော့ဆက်လက်လှုပ်ဆောင်ခဲ့ပါတယ်ရှင်
။နီပေါ်နိုင်ငံကတ်မဒူမြို့တော်ထရီဘူဘန်နိုင်ငံတကာလေဆိပ်ကနေပြန်တက်သွားတဲ့ခီးတဲ့တင်လေရင်ဒီကနေ့ဇူလိုင်လ24ရက်နေ့မှာပြတ်ကျသွားပြီးတော့လေရင်ပေါ်ပါလာသူ18ဦးသေဆုံးသွားပါတယ်။ဒါပေမဲ့လည်းမီလောင်နေတဲ့လေရင်အပျက်စီးပုံကြားကနေလေရင်မှုကိုကယ်ဆယ်နိုင်ခဲ့တယ်လို့ကတ်မန်ဒူရဲဌာနက AFP ကိုပြောပါတယ်။လေရင်မှုမျက်လုံးထိခိုက်သွားတာကြောင့်ကတ်မန်ဒူကောလိပ်ဆေးရုံကိုတည်ဆောင်ပြီးတော့ကုသပေးနေပါတယ်။ကတ်မန်ဒူမြို့တော်ကနေအပန်းဖြေမြို့ပုခါရာကိုသွားတဲ့ဆော်ယာလေကြောင်းပိုင်ဘုံဘော်ဒီယောCRJ 200လေရင်ဟာခီးတဲ့18ဦးနဲ့အမှုဒဏ်2ဦးလိုက်ပါလာတာပါလက်ရှိမှာတည်ဆုံသွားသူတွေကိုတထုတ်နိုင်ခဲ့ပြီးတော့အဲ့ဒီအထက်မှာရီမင်နိုင်ငံသားတူလဲပါဝင်ကြောင်းနီပေါ်ရဲဌာနကပြောပါရယ်နေ့လယ်7နာရီမှာလေရင်ဟာလေဆိပ်ကနေပြန်တက်ပြီးပြီးချင်းမကြခင်မှာပဲညာဘက်ကိုရိမ့်သွားပြီးတော့လေရင်ပြေးလိုက်ရဲ့အရှိတ်ဘက်ကိုပြတ်ကျခဲ့ကြောင်းလေကြောင်းအာဏာပိုင်တွေကပြောပါရယ်အသက်ရှင်ကျန်ခဲ့သူလေရင်မှုဟာစိုးရင်ရတဲ့အခြေအနေမှာရှိတယ်လို့လဲဆိုပါရယ်လေရင်ပြတ်ကျပြီးတဲ့နောက်ထပ်မံပောက်ကွဲခဲ့သေးတယ်လို့လဲအနာပိုင်တွေကပြောပါတယ်ဟင်မွန်နာတောင်တန်းပေါ်ကနီပေါ်နိုင်ငံမှာအသေးစားလေရင်နဲ့ရဟတ်ရင်တွေမကြာခဏပြတ်ကျလေရှိတာကြောင့်နီပေါ်လေကြောင်းပြန်တမ်းမှုခီးစဉ်တွေဟာတိတ်ပြီးတော့ဘေးကင်းလုံခြုံစိတ်ချရတာမျိုးမရှိဘူးလို့အများကသတ်မှတ်ထားပါတယ်ခင်ဗျာနောက်ဆုံးရသတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးကြတာပါအခုဆက်ပြီးတော့ပြည်တွင်းနဲ့နိုင်ငံတကာကနောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အခုအရင်ဆုံးတော့ရခိုင်ပြည်နယ်ဘက်ကတိုက်ပွဲတွေရဲ့နောက်ဆုံးရသတင်းတပုတ်နဲ့စကြပါတယ်ရခိုင်ပြည်နယ်တန်တွဲအန်းနဲ့မောင်တော်မြို့နယ်အခြေစိုက်စစ်ကောင်စီတပ်စခန်းတွေကိုအရခတ်တော်အေကတိုက်ခိုက်နေတာကြောင့်တိုက်ပွဲတွေပြင်းထန်နေပါတယ်ရခိုင်ပြည်နယ်နေရာတော်တော်များများကတိုက်ပွဲတွေကြားမှာအရသာထိခိုက်သေဆုံးမှုတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်ကစီရီပြိပခနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုငင်းချမ်းပြောပြပေးပါမယ်ခင်ဗျာ
ရခိုင်ပြည်နယ်တန်တွဲမြို့မှာအရခတက်တော် AA တပ်ဖွဲ့တွေထိန်းချုပ်ထားပြီးနောက်မပလီကန်းကျေးမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုဆက်လက်တိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်မနေ့ကညနေပိုင်းမှာငပလီမှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့လည်းဒေသခံတယောက်ကပြောပါတယ
်ကိုလက်ရှိပေါ့နော်အခုဒီနေ့ညနေကြားရတဲ့သတင်းအရဆိုလို့ရှိရင်တော့ဒီပေါ့စက်ကောင်ကြီးကနေပြီးတော့ရှေ့ကုတ်ယူထားတဲ့ဒီဂျိတ်တော်ရက်ွက်ပေါ့နော်ဂျိတ်တော်ရက်ွက်မှာတော့တိုက်ပွဲအပြင်းထန်ဖြစ်နေတယ်ပေါ့နော်သူကမနေ့ဒီနေ့မနေ့ဆယ်နာ17နာရီလောက်ကဆိုတော့သူကအဘဲတောင်ကြားလမ်းပေါ့နော်အဘဲတောင်ကြားလမ်းမှာဖြစ်တယ်အဲ့ဒါနဲ့ညနေ9နာရီ20လောက်ကျတော့ဒီညီမတို့ဂျိတ်တော်ရက်ွက်ရဲ့အဝင်ဖုံးချောင်းပေါ့နော်အဲ့ဖုံးချောင်းသားနေစပြီးတော့ဖုံးချောင်းသားနေစပြီးတော့တိုက်ပွဲဖြစ်တယ်လို့ပြောတယ်ရှင်တိုက်ပွဲကကျတော့ညီမတို့ဒီဂျိတ်တော်တက်ရွာလုံးနီးပါးနေရာအနှံ့မှာဖြစ်တယ်ပေါ့နော်ဖြစ်တယ်ဆိုတော့အခုချိန်ကြီးလည်းသူကအပြစ်ခတ်တော့မရက်သေးဘူးလို့ပြောတယ်ပြီးတော့ဒီလင်းရင်နေလည်းလုံးဝဝဲနေတော့ဆိုတော့ပေါ့နော်အဲ့မှာရှိတဲ့လူကများလူတွေကတော့အကုန်လုံးပုံခွေချင်းထဲမှာပုံနေကြရတဲ့အနေအထားမှာရှိပါတယ်ရှင်ဟုတ
်တန်တွဲတိုက်ပွဲအတွင်းစစ်ကောင်စီကရေချောင်းလေချောင်းနဲ့ပြစ်ကူပေးနေပြီးတန်တွဲမြို့နယ်နဲ့ထိစပ်နေတဲ့ဂွားနဲ့ချိန်တလိမြို့နယ်တွေဘက်မှာလည်းရေချောင်းခရီးသွားလာခွင့်နဲ့ငါးဖမ်းခွင့်ကိုပိတ်ထားပြီးစီရေးပြင်ဆင်နေတယ်လို့လည်းဒေသခံတွေကပြောပါတယ်ရခိုင်မြောက်ပိုင်းကမောင်တော်မြို့နယ်မှာလဲစစ်ကောင်စီတပ်ဖွဲ့တွေကိုအေအဖွဲ့ကတိုက်ခိုက်ရာကတိုက်ပွဲတွေပြင်းထန်နေတယ်လို့လဲဒေသခံတဦးကပြောပါရယ်တိုက်ပွဲတွေအတွင်းမောင်တော်မှာဒေသခံတချို့ထိခိုက်သေးဆုံးတာတွေရှိနေတယ်လို့လဲပြောပါရယ
်စ
Mauramune thing was you know, Mauramune the Naka Nago, he got position in Ashibono, Soro Elima, Naka Nago, Tiny the Low, the Mudit, Mudim Alibono, Taipui Pintan, Ludi Arizuraga, Mutin Taipu Senior Nirabono, Mutin Taipu Senior Elima, Mudima, the Lenaji Jarashi, so did I can show the Lenaji Jow or the Tisuna Rishi the Low, the
ဒေတာကန်တချို့အသက်ခံတာလေးရှိတယ်ပေါ့နော်မော်တော်ဖက်မှာတော့အဲ့လောက်ပဲကြားတယ်အမ်မြုန်နဲ့အခြေဆိုင်နောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုလည်းအေကထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ဒီရပိုင်းအတွင်းတိုက်ပွဲတွေပြင်းထန်နေတယ်လို့လည်းဒေတာကန်တအူးကပြောပါတယ်ဟိုအမ်ဖက်မှာဆိုရင်တော့ဒီစစ်ကောင်စီရဲ့ဒီဟိုနာဘခကိုဟိုဝင်ရောက်တိုက်ခိုက်နေတာရှိတယ်ဆိုတော့အဲနာဘခကိုဒီ
စစ်ကောင်စီကဒီဟိုမကြာရှုံးစည်းအတွက်ပေါ့နော်ဒီကာကင်းစကန်တွေတို့ရှိပြီးတော့ကျွန်တော်တို့ဟိုတိဆောင်းနေတယ်လို့ကျွန်တော်တို့ကြားသိရတယ်ပေါ့နော်ဒီအဲ့ဒါကတော့ဒီအမ်ဖက်မှာပေါ့နော်ဆိုတော့အဲ့ဒီဖက်မှာလေအမ်မှာလေတိုက်ပွဲတွေပြင်းထန်နေတာတော်တော်လေးဟိုရှိတယ်လို့ကျွန်တော်တို့ဒေတာကန်တွေကကြားတယ်ပေါ့နော်စီအေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာအရသာအထိခိုက်မှုတွေလည်းမကြာခဏကြုံန
ီမနေ့မှာပဲဗောနော်ဒီအာအရာခတ်တော့အေကထိန်ချိုးထားတဲ့ဒီဘုမကျန်မြို့နေကျွတ်ထွက်ကြည့်ရကိုစစ်ကောက်စီကလက်နေကြီးနဲ့ပြစ်ခဲ့လို့ဒီဒီနေ့မနေ့မှာပဲဒီအရသားတွေထိခိုက်တာရှိသေးဗောနော်ဆိုတော့တခြားဟိုဗောနော်ဒေကျောက်ပြန်တဲ့မှုကတော့တော်တော်များများမြို့နေတွေမှာရှိနေတဲ့အထူးသဖြင့်တော့လက်ရှိဖို့စစ်စင်နေစေမြို့နေတွေကိုအဓိကထားပြီးတော့ဒေကျောက်တိုက်ခိုက်နေတာတွေရှိရေဗောနော်အဲ့မဲ့လက်လက်ကြီးကတော့အဲ့လိုမျိုးဒီလက်လက်ကြီးဟိုလှမ်းပေးလို့ရတဲ့နေရာတွေကိုတော့စစ်ကောင်စီကဆက်တိုက်ပိနေတယ်လို့ပြောလို့ရတယ်ပေါ့နော်
။ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့အရခတပ်တော် AA အကြား9လကျော်ကြာတိုက်ပွဲတွေအတွင်းရခိုင်ပြည်နယ်ကမြို့နယ်6ခုနဲ့ချင်းပြည်နယ်ကပလောဝမြို့နယ်တွေကိုထိန်းချုပ်နိုင်ကြောင်း AA အဖွဲ့ကကြေညာထားပါတယ်။ရခိုင်ပြည်နယ်ကစစ်ရေးပြည်ပခနောက်ဆုံးအခြေအနေနဲ့ထိခိုက်ဒေဆုံးမှုတွေအတွက်စစ်ကောင်စီဘက်ကလက်တလောတစုံတရာသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကတော့တိုက်ပွဲတွေကြောင့်အရဲသားတေကျေထိခိုက်မှုတွေတိုးလာနေတဲ့ပေါ်စိုးရိမ်ကြောင်သတိပေးနေကြပါရယ်ခင်ဗျာ
ရခိုင်ပြည်နယ်တန်တွဲမြို့ငပလီကမ်းကြီးမှာအာရခတပ်တော်နဲ့စစ်ကောင်စီတပ်တွေကြားဖြစ်နေတဲ့တိုက်ပွဲတွေကြားမှာပြည်သူတွေဆင်းရဲဒုက္ခရောက်နေရတဲ့အကြောင်းတွေကိုကိုကြီးချန်တင်ပြခဲ့တာပါခုဆက်ပြီးတော့တနင်္သာရီတိုင်းဘက်ကပြည်ပခတိုက်ပွဲအခြေအနေတွေကိုလည်းဆက်ပြီးတော့ပြောပြခြင်းပါတယ်တနင်္သာရီတိုင်းမှာစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးအတွင်းမှာထိခိုက်ပျက်စီးမှုတွေရှိနေတယ်လို့ဒေသခံတွေကပြောပါရယ်စစ်ဆင်ရေးနယ်မြေမှာလုံခြုံရေးအတွက်စိုးရိမ်မှုကြောင့်ဒေသခံတွေလည်းဘေးလွယကိုထွက်ပြေးနေကြပါတယ်တနင်္သာရီတိုင်းကစစ်ရေးတင်းမာမှုအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအလိမ်မာတင်ပြပေးထားပါရယ်ခင်ဗျာ
တနင်္လာရီတိုင်းလောင်းလုံမြို့နယ်မှာပြီးခဲ့တဲ့သတင်းဘက်ကစပြီးတော့စစ်ကောင်စီတပ်ဖွဲ့တွေရဲ့နေပြည်ရှင်းလင်းရေးစစ်ဆင်ရေးအတွဲနေအိမ်အနည်းဆုံး3လုံးမီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ခတ်မှုတွေဖြစ်ပွားခဲ့တဲ့တနင်္လာနေ့မှာလည်းမီးရှို့မှုတွေရှိခဲ့ကြောင်းဒဝဲခရိုင်ဒီမိုကရေစီအရေးလှုပ်ရှားမှုဒပိတ်ကော်မတီ DDMSC တာဝန်ခံကိုမင်းလွင်ဦးကပြောပါတယ်။
ဒီနေ့နေ့စိနေနေနေလေဒီတိုးလာရင်ဝင်ချင်တော့မှလမ်းထဲဝင်ပြီးတော့ရေဘော်ဆူနာမီအေကိုမီးရှို့လိုက်တယ်ဗျ။ရေဘော်ဆူနာမီအေကဒီ2024ဟိုနှစ်ဆန်းပဲပေါ့ဗျာ။အဲ့မှာစစ်ကြောင်းငွေတွေကလည်းပဲတစ်ခါမုန်နှောက်ရှောက်ဖွေခံရတာရှိတယ်။ဒလိုင်းကြီးဟိုစောပိုက်ကတဲ့ကလည်းပဲတစ်ခါရှောက်ဖွေခံရတာရှိတယ်။အဲ့တော့နှစ်ချီဝင်ရောက်ရှောက်ဖွေခံရတာမျိုးရှိတယ်ဗျ။အဲ့လမ်းထဲဝင်ပြီးတော့အေတအေတဲကိုပဲသူတို့ကယူပြီးရှုပ်ရှုပ်သွားတာ။အဲ့နေ့လေမှာသူတို့ယာယီစခန်းချထားတဲ့နေရာနေပြီးတော့120လောက်ပြင်ကိုထွက်လာတဲ့ဒီမှာလည်းပဲကျန်တဲ့အေးဒီဘာတွေချက်စီးတာမျိုးတွေမရှိဘူး။ဝင်ရောက်ရှာဖွေတာမျိုးတွေလည်းမရှိဘူး။အေးမီးရှို့ပြီးတော့သူတို့ပြန်ဝင်သွားတယ်။သူတို့ယာယီစခန်းချတာနေရာဦးပေါ့ဗျာ။တက်တမဲ့သူတို့ထွက်လာပြီးတော့ရှုပ်သွားတယ်ဆိုတဲ့အခါကျတော့တရင်တိတိကျကျနဲ့သူတို့ဒီလိုလာရှုပ်သွားတယ်လို့ကျွန်တော်တို့ကနေတယ်။ဟုတ်ကဲ့
။ရဲဘော်ဆူနာမီဟာဒဝဲ LGBT community ရဲ့ကိုယ်စားလှယ်အနေနဲ့ဒဝဲ debate committee မှာပါဝင်နေပြီးတော့တော်လှန်ရေးတာဝန်တွေကိုဆောင်ရွက်နေသူတဦးဖြစ်တယ်လို့လည်းပြောပါရယ်။အာနာသိန်းစိန်ကစပြီးတော့အခုနှစ်ဆန်းပိုင်းအထိနေအိမ်ဝင်ရောက်ရှာဖွေခံထားရပြီးတော့အခုဒီချိန်မှာတော့အိမ်မီးရှို့ခံလိုက်ရတာလို့ပြောပါရယ်
။ဒီဝါဒီမှာရှိတဲ့ဒေသခံတွေကကြာတော့ဒီမိုးရင်းဆိုတဲ့ခါကြာတော့ဗျာဒီလဲထဲလဲပြေးလို့မရဟိုတောထဲလဲပြေးလို့မရဆိုတဲ့ခါကြာတော့လက်ချောင်းဝင်လာတယ်ဆိုလို့ရှိရင်အကုန်လုံးထွက်ပြေးရတယ်။အဲစစ်ချောင်းကအဲ့ရွာကိုကျော်သွားပြီဆိုလို့ရှိရင်ရွာထဲကိုပြန်ဝင်ရတယ်။အဲ့လိုချိန်တွေပေါ့ဗျာ။အခုကတော့စစ်ချောင်းကတော့ဒီမနေ့ပဲသူတို့ငင်းမုံကနေပြီးထွက်သွားတယ်။ ဒီမင်းညာကတော့သူညမမှာဟိုရေခန်းချပြီးတော့ဒီလိုရွာထဲမှာဝင်ရောင်ရောက်ရှာဖွေမှုနောက်တာမျိုးကြီးဟိုလှုပ်သေးတယ်ကျွန်တော်မျိုးအောက်ခဲမှာရှိတဲ့ဒေသခံဟိုရသားပြည်သူတွေကြာတော့ကိုယ်ယူကကိုပြန်ရောက်နေကြတာမျိုးတော့ရှိတယ်ဗျ
စေကောင်စီစစ်ကြောင်းရွာထဲဝင်လာချိန်မှာဘေးလွရာစီထွက်ပြေးတိမ်းရှောင်ရင်းအိမ်ပြန်လိုက်သူတွေရှိသလိုတချို့ကတော့ယာယီစစ်ဆောင်ရင်းအခုအချိန်ထိနေအိမ်မပြန်နိုင်ကြသေးပါဘူးတနင်္လာရီမြို့နယ်တဲကိုစစ်ဆောင်တွေထတ်တိုးရောက်လာတယ်လို့စစ်ဆောင်ကူညီသူတို့ကပြောပါတယ်
။ကျောစုမြို့နယ်ပြီးတော့တနင်္လာရီမြို့နယ်ခြားပြည်တော်ဒါစကားစနေတော့စစ်ကြောင်းထုံးနေတဲ့ဟာတွေတော့ရှိတယ်ခင်ဗျာ။ပြန်လည်တိုက်ပွဲဖြစ်တဲ့ဟာတွေလည်းရှိတယ်ခင်ဗျာ။ထတ်တူပြီးရောက်တဲ့ဟာတွေလည်းရှိတယ်ခင်ဗျာ။အဲဒါလက်ရှိတော့တနင်္လာရီမြို့နယ်ထဲကိုဒါထပ်ပြီးတော့စစ်ဆောင်တွေလည်းထပ်ဝင်လာတယ်
။တနင်္လာရီတိုင်းမှာပြီးခဲ့တဲ့ဇွန်လကနေရက်ဆွတ်ခွာပြီးတော့ထွက်ပြေးတိမ်းရှောင်ရသူ 9,100 ကျော်အထိရှိခဲ့တယ်လို့တနင်္လာရီတိုင်းတွေကအဖြစ်အပျက်တွေကိုမှတ်တမ်းယူနေတဲ့ FE5 တနင်္လာရီကဖော်ပြထားပါတယ်။ဆန္ဒတင်ထားတဲ့3နှစ်ကျော်ကာလအတွင်းမှာစစ်ကောင်စီရဲ့လက်အောက်ခံအဖွဲ့တွေရဲ့မီးရှို့ဖျက်ဆီးမှုကြောင့်အရက်သားနေအိမ်ပေါင်း 9,500 ကျော်ဖျက်ဆီးဆုံးရှုံးခဲ့တယ်လို့ Data for Myanmar ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အခုနှစ်ဇွန်လထဲမှာမန္တလေးစကိုင်းတနင်္လာရီချင်းနယ်မကွေးတိုင်းအတွင်းကအရက်သားနေအိမ်1,109 လုံးမီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ဆိုပါတယ်။တနင်္လာရီတိုင်းအတွင်းထိခိုက်ပျက်စီးမှုအခြေအနေနဲ့ပတ်သက်လို့တိကျအတည်ပြုလို့မရသလိုစစ်ကောင်စီကလည်းစစ်စေရေးနဲ့ပတ်သက်လို့လက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးရှင
်တနင်္လာရီဘက်ကတိုက်ပွဲတွေအကြောင်းအလိမ်မာပြောပြပေးကြတော့ပါသောတာရှင်တွေနဲ့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းလို့ဆိုရင် view ရဲ့ email လိပ်စာ bombies@viewnews.com ကိုပေးပို့နိုင်တယ်လို့view မြန်မာပိုင်းရဲ့ facebook စာမျက်နှာရဲ့ message ကနေတဆင့်လဲစာရေးသားဆက်သွယ်နိုင်ကြပါတယ် view american တန်ရဲ့ရုပ်တံနဲ့ radio ထုတ်လွှင့်ချက်တွေအပြင်နောက်ဆုံးရသတင်းတွေစောင်းမားတွေသတင်းသုံးသပ်ချက်တွေတွစ်ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်စီစဉ်တွေကို facebook နဲ့ youtube စာမျက်နှာတို့အပြင် telegram ကတဆင့်လဲဝင်ရောက်ကြည့်ရှုဖတ်ရှုနိုင်ပါတယ်ခင်ဗျာအခုဆက်ပြီးတော့ knu ဒုက္ခရဟောင်းပရိုနော်စီဖိုရာစိန်ကွယ်လွန်သွားတဲ့အကြောင်းတင်ပြပေးပါမယ်ကရင်မျိုးသားအစည်းအရုံး knu ဒုက္ခရဟောင်းပရိုနော်စီဖိုရာစိန်ဟာဒီကနေ့မှပဲထိုင်းနိုင်ငံမှာကွယ်လွန်သွားပါတယ်။ကရင်မျိုးသမီးစီယုံရဲ့အထွေထွေအတွင်းမှုဟောင်းလည်းဖြစ်တဲ့နော်စီဖိုရာစိန်ဟာအချိန်အတော်ကြာနာမကျန်းဖြစ်နေခဲ့တာကြောင့်ထိုင်းနိုင်ငံမှာစေကူတာမှုခံယူနေရင်းနဲ့ကွယ်လွန်ခဲ့တာပါ။အပြည့်စုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ကရင်မျိုးသားအစီယုံရဲ့ဒုဥက္ကဋ္ဌဟောင်းကရင်မျိုးသမီးအစီယုံရဲ့အထွေထွေအတွင်းမှုချုပ်ဟောင်းနော်စီဖိုရာစိန်ဟာဇူလိုင်လ24ရက်နေ့မှာထိုင်းနိုင်ငံမက်ဆရင်းမြို့ကနေအိမ်မှာတရင်ကျင်းစာနဲ့ကွယ်လွန်သွားခဲ့တာပါ။သူမဟာ2023ခုနှစ်ကစပြီးကျင်းစာယောဂဖြစ်တာကိုစတင်သိရှိခဲ့ရပြီးတဲ့နောက်တစ်နှစ်ခွဲကျော်အတွင်းမှာကွယ်လွန်သွားခဲ့တာဖြစ်တယ်ဆိုပြီးမိသားစုနဲ့နှီးဆက်တဲ့ကရင်သတင်းဌာနရဲ့ဒါရိုက်တာနဲ့အက်ဒီတာချုပ်နန်းဖောကေကအခုလိုပြောပါတယ်
။မနေ့က2023ခုနှစ်ပိုင်းလောက်မှာအဲ့ဒါလေလေလေအချိန်ရထူးခြားနေတော့ဒီကတော့ဆစ်လိုက်တာပေါ့နော်ဒီတော့ဆီရတိုက်တင်းတယ်ဒီကတော့ဆစ်လိုက်ရခါကျတော့အဲ့မှာမှဒီကင်ဆာဖြစ်မှသိသွားပြီးတော့အဲ့မှာအဆင်ပြေဖြစ်နေပေါ့နော်အဲ့လိုဖြစ်နေတယ်ဖြစ်တော့အဲ့ဒီဟိုကြီးတင်းပြီးတော့အဲ့လိုမျိုးကုသမှုကြီးခံကြဖြစ်တယ်ပေါ့အမိုင်ဒီခါကျတော့ပြောမှဆိုတော့အခုပြောနေချိန်ကြီးကတော့ဆမကတစ်နှစ်ဆယ်ဒီကျော်တော့ကုသလိုက်ရတာပေါ့နော်
ပရိုနော်စီဖိုရာစိန်ဟာကရင်မျိုးသားလွတ်မြောက်ရေးတပ်မတော်စစ်ဦးစီးချုပ်ဟောင်းနဲ့ကရင်မျိုးသားအစည်းအရုံးရဲ့ဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီးစောတမလာဘောရဲ့သမီးဖြစ်ပြီးမွေးချင်း၈ဦးနဲ့၄ဦးမြောက်ဖြစ်ပါတယ်။ပရိုနော်စီဖိုရာစိန်ဟာပညာရေးအမျိုးသမီးနဲ့ကလေးငယ်စတဲ့လုပ်ငန်းတွေအပြင်ကရင်မျိုးသားအစည်းအရုံး KNU ရဲ့ထိပ်တန်းကောင်းဆောင်နေရာတွေကိုတာဝန်ယူခဲ့သူဖြစ်တယ်လို့လည်းပြောပါဗျာ။ရည
်စံကနာကျောင်းဆရာမဘောဝါကလည်းတခါအမျိုးသမီးနဲ့အမျိုးသမီးအရေးအရာကိုဥဆောင်ပြီးလုပ်ခဲ့တဲ့ဟိုအမျိုးသမီးဆောင်ဆောင်ဖြစ်ခဲ့တယ်။ပြီးရင်လည်းဒီမှာနိုင်ငံအမျိုးသမီးဖွဲ့ချုပ်ဒီမှာနိုင်ငံဒီမှာဆိုလို့ရှိရင်တစ်ဖက်ပြီးတော့တည်ထောင်တော့လည်းပါဝင်ခဲ့တယ်လို့ WFP ရဲ့စပါကတိအဖွဲ့ဝင်တွေကလည်းဖြစ်ခဲ့ရပါတော့နော်။ဆိုတော့ဆက်ဆက်ထဲမှာပဲသူကဖြစ်လူမှလည်း2000ခုနှစ်ကလေးကဒီ3ချိန်မြောက်ဖြစ်လူမီလာဆန်မှာသူအတွေ့အကြုံတွေနဲ့ရေးသောက်ခံရတယ်ဆက်တန်းတူတော့နော်2008ခုပေါ့ဆိုတော့2008ခုသူရေးသားဆန်ရတယ်ဆိုတော့အဲ့2008မှာကျင်းပတဲ့ဒီ KNU ရဲ့24ဆင်းမြောက်ဒီလာကံပေါ့နော်အဲ့မှာကျတော့
ပါဘူးဆိုတော့စီဖိုရာဆင်ဟာကွယ်လွန်ချိန်မှာအသက်69နှစ်ရှိပြီးသူမရဲ့ဇာပနာကိုလာမဲ့စနေနေ့ဇူလိုင်လ29ရက်နေ့မှာထိုင်နိုင်ငံမက်ဆရင်းမြို့မှာပဲကျင်းပမယ်လို့သိရပါတယ်ရှင်
KNU 2ဥက္ကဋ္ဌဟောင်းဘဒူနော်စီဖိုရာဆင်ကွယ်လွန်သွားတဲ့အကြောင်းမအေးမှပြောပြပေးခဲ့တာပါ VOA ရဲ့မြန်မာဘာသာတန်လွင်စီစဉ်တွေကို တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လူမှုဆွေဂျိုးတန်လိုင်းအပြင် Facebook YouTube နဲ့ VOA Internet ဆာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာမြန်မာသတင်းတွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့ American ဆိုင်ရာသတင်းဆောင်ပါတပုတ်ကိုဆက်ပြီးတော့တင်ပြပေးကြပါမယ်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ကိုတနက်နေ့ပြစ်ခတ်လုကြံမှုကြိုးစားတဲ့ဖြစ်ရဟာတနက်ကင်အကြမ်းဖက်မှုအပေါ်မှာတုံ့ပြန်မှုနှိုးဆော်ချက်ဖြစ်တဲ့လေလို့ American ပြည်သူ့ကျန်းမာရေးဆိုင်ရာအရာရှိချုပ်ဒေါက်တာဗီဗက်မော်ဒီကပြောလိုက်ပါတယ် သူဟ အမေရိကန်မှာတနက်ပြစ်ခတ်အကြမ်းဖက်မှုတွေဟာပြည်သူ့ကျန်းမာရေးပြဿနာအကျက်တဲဖြစ်နေပြီလို့လက်တော်ကြေညာထားရတဲ့သူပါဒါပေမဲ့လည်းဒီပြဿနာကိုဘယ်လိုဖြေရှင်းရမလဲဆိုတဲ့အပေါ်သဘောမတူတာတွေရှိနေတဲ့အကြောင်း Veronica Bladius Iglesias သတင်းပေးဖို့ထားတာကိုကိုငင်းချန်းပြောပြပေးပါလိမ့်မယ်ခင်ဗျာဇူလိုင်17ရက်နေ့ကအမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ကိုပြစ်ခတ်မှုအပေါ်အမေရိကန်ပြည်သူ့ကျန်းမာရေးဆိုင်ရာအရာရှိချုပ် Dr. Vivek Mathi
အနေနဲ့ထိတ်လန့်မိတယ်လို့ AP သတင်းဌာနကိုပြောပါတယ်။ဝီလူးစ်နယ်54000တနစ်ကိုလူအသက်9000လောက်တနက်ကြောင်တည်ဆုံနေရပါတယ်။တကိစ္စကိုကွဲပြားစီတဲ့နိုင်ငံရေးကိစ္စလို့မြင်မဲ့အစားကျွန်တော်တို့အားလုံးကိုထိခိုက်နေတဲ့ပြည်သူ့ကျန်းမာရေးကိစ္စအဖြစ်ပြောမြင်ဖို့ကျွန်တော်မျှော်လင့်ပါတယ်။ပြီးခဲ့တဲ့လကပဲတနက်ကင်အကြမ်းဖက်မှုအပေါ်ပထမဆုံးအကြိမ်ဖြစ်မာတီရဲ့ယုံကနေအကြံပေးချက်ထ This includes implementing
Titema Bawindariga, Jayo Adrin, Chapemu Dasi, C. Sendrine, Lenin and Yeshochai, Mabua Gisaya di Bawimare, Tanane, Champe Kanya Duri, and Yeshiduri, Dwele, Say Jamai, Sonshamu, Po, Duya, Losong Yavalim.
Daha Ubri, Lainare, Tanakai Sound Durebo, Biden, Soya, Sissing, Sinuere, Nausat, Loya Bepe, Delu, Tanakai Sound Hugo, Abide, American Muda Rifle Dinga. BOA ကိုဖြည့်ကြားချက်ထဲမှာဖော်ပြပါရယ် Conservative သုတေသနအဖွဲ့တစ်ခုဖြစ်တဲ့ Heritage Foundation ကသုတေသည် Amy Swera ကလည်းအလားတူမြင်ပါရယ်
Progressive liberal policies
တိုးတက်တဲ့ liberal မူဝါဒတွေကအများပြည်သူကိုကာကွယ်မပေးနိုင်ပါဘူးရှိပြီးသားဥပဒေတွေကိုလည်းထိရောက်အောင်မလုပ်နိုင်ပါဘူးအကြမ်းဖက်ရာဇဝတ်မှုတွေအများစုအတွက်တာဝန်ရှိတဲ့လူဦးရေအနည်းငယ်လောက်ကိုပုံမှန်ဆွဲထုတ်ပြီးတော့ပြနေတာပါသူတို့ကိုထောင်ထဲထည့်မဲ့အစားဆွဲထုတ်ပြနေတာပါ
ထရမ့်အသက်ကိုတနက်နဲ့လှုပ်ကြံမှုကြိုးစားတာကြောင့်တနက်ကင်ဆောင်မှုအပေါ်သူတို့ရဲ့အမြင်တွေပြောင်းသွားသလားဆိုတာကိုအမေရိကန်မဲဆန္ဒရှင်တွေကမေးကြည့်ပါတယ်အန်ဒရီယာဂွန်ဇာလက်စ်ကတနက်ပိုင်ရှင်တူပ
ါ I think if you
တနက်ကိုဘလို့ဘေးကင်းကင်းနဲ့ကင်ရမလဲဆိုတာသိရင်တလက်လောက်တော့ကင်တင်ပါတယ်အခုအခြေအနေမျိုးနဲ့ဆိုရင်လူတွေတော်တော်များများကလက်နက်ကင်ထားပြီးကိုယ်အိမ်ကိုကာကွယ်သင့်ပါတယ
် protecting their homes there's too much violence in
America မှာအကြမ်းဖက်မှုတွေတိတ်များနေပြီးတော့တနက်ထိန်းချုပ်ရေးကိုပို့ပြီးတော့တည်ချလုပ်တင်ပါတယ်ဘသူမှထိခိုက်တာမျိုးမမြင်ချင်ပါဘူ
းတနိုင်ငံလုံးဆိုင်ရာမူဝါဒတွေချမှတ်ဖို့ခက်ခဲနေချိန်မှာ2022ခုနှစ်အတွင်းတနက်နဲ့ကိုယ့်ဘာသာကိုတတ်သိတာအများဆုံးဖြစ်ခဲ့တာကြောင့်အောက်ခြေလူလူအစင်မှာတနက်နဲ့ပတ်သက်ပြီးသိဆုံးမှုတွေကိုကာကွယ်ဖို့လှုံ့ဆော်နိုင်တာတွေရှိတယ်လို့ Hamline တက္ကသိုလ်က Julian Peterson လို့သုတေသနပညာရှင်တွေကထောက်ပြပါတယ်
teaching ourselves suicide prevention skills
tomorrow go bada ko tat de ra myo ka kwe bu tin cha ya ba me lu rei ne saka pyo ra ma chao bu ne kyu site sao shao bu lo at de so yin sanit ta khu phan di tha bu ba lu rei a ni ne lo lwe ku ku set twe nai bi cha win ka kwe me a si sin twe phan di tha bu ba
chao nwi a lout twe phya chao nwi lu mu a tai wai ni a ni ne di lout saung jet twe ma a kong pa win nai ne lo le peter san ga thauk pya ba de khmyar
ကိုငင်းချမ်းပြောပြပေးကြတော့ပါဒီကနေ့ညအတွက်သတင်းပိပုချက်တွေကတော့ဒီလောက်ပါပဲသောတာရှင်တွေကို view ကထုတ်လွှင့်မဲ့အစီအစဉ်တစ်ခုအကြောင်းကိုကြိုတင်တင်ပြကြပါမယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့အခုကြံရှိတဲ့သူ့သမ္မတတတန်းအတွင်းမှာအမေရိကန်ပြည်သူတွေအတွက်ဘာတွေဆောင်ရွက်မယ်ဆိုတာနဲ့ရှေ့ဆက်မဲ့ကိစ္စရပ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC စံတော်ချိန်ည8နာရီမြန်မာစံတော်ချိန်ကြာသပတေးနေ့မနက်6နာရီခွဲအချိန်မှာသမ္မတအင်ပြူတော်ကနေအမေရိကန်ပြည်သူတွေကိုတိုက်ရိုက်မင်းကုံပြောကြားဖို့ရှိနေပါတယ် view မြန်မာဝိုင်း website အပြင်view မြန်မာပိုင်း Facebook YouTube စတဲ့လူမှုမီဒီယာတွေမှာတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်လို့ ဆောင်မြော်နားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ VOA ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းမိနစ်30မှာတော့ဗဒဟူးညမှာတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကရဲ့စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ကြရပါရှင်
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ2024ခုနှစ်ဇူလိုင်လ24ရက် VOA မြန်မာဘာသာညဘက်အစီအစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမိနစ်30မှာတော့ဘရူးညပိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်အရင်ဆုံးတော့အဒီတာနဲ့ဆွေးနွေးခန်းအစီအစဉ်နဲ့စကြပါမယ်ဒီတစ်ပတ်တော့အမေရိကန်ရွေးကောက်ပွဲအကြောင်းကြားကြရမှာပါ2024သမ္မတရွေးကောက်ပွဲကသမ္မတဘိုင်ဒန်နှုတ်ထွက်တယ်လို့ကြေညာလိုက်တဲ့အချိန်တည်းမှာပဲဒီမိုကရက်တစ်ပါတီသမ္မတလောင်းအဖြစ်ဒုတိယသမ္မတကမ်လာဟဲရစ်ကိုထောက်ခံတယ်လို့လည်းပြောခဲ့ပါတယ်ဒုသမ္မတဟဲရစ်အနေနဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာနိုင်တဲ့အလားအလာဘယ်လိုရှိပါသလဲတကယ်လို့ဖြစ်လာခဲ့ရင်သူ့အနေနဲ့ Republican Party သမ္မတလောင်းဒေါ်နယ်ထရမ့်ကိုအနိုင်ရကြည်ဘယ်လောက်ရှိပါသလဲဒီတစ်ပတ်အဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဥကြော်ဇန်နာကိုမတ်မြသဇင်အောင်ကမေးမြန်းဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
မင်္ဂလာပါဦးကျော်စန္ဒာရှင
်မင်္ဂလာပါရှင
်သမ္မတဘိုင်ဒန်ကဒီဒုတိယသမ္မတသက်တမ်းကိုနှုတ်ထွက်လိုက်တယ်လို့ကြေညာပါတယ်ပြီးခဲ့တဲ့ဘက်ကပဲဒီသမ္မတဟောင်းဒေါ်နယ်ထရမ့်ကိုလှုပ်ကြံမှုစ조사ရဖြစ်ရလဲအမေရိကန်မှာရှိခဲ့ပါတယ်ဒီတော့ဒီအမေရိကအခြေအနေကဘယ်လိုပြောကြပါမလဲ
ဟုတ်ပါအမေရိကမှာတဲ့အရေးကြီးတဲ့သတင်းတွေကတခုပြီးတစ်ခုတက်နေတယ်အဲ့ဒါနဲ့တက်တဲ့ဆိုင်ပဲပထမဆုံးပြောချင်တာကကျွန်တော်မြန်မာနိုင်ငံအတွက်လည်းအရေးကြီးတဲ့သတင်းတက်လာတယ်ကျွန်တော်ကပြောချင်တယ်ပထမတစ်ခါလဲပြောခဲ့တယ်ထရမ့်လုတ်ကြံခံရဖို့သနပ်ပြခံရတော့ခေါင်းစဉ်ပြောက်ပြီးချက်ချင်းပြောခဲ့ရတယ်အခုလည်းပဲမြန်မာနိုင်ငံမှာအကြောင်းကိုပြောမယ်လို့လုပ်နေတော့မှဘူးသမ္မတဘိုင်ဒန်ကနှုတ်ရွေးကောက်မခံတော့ဘူးလို့ပြောလာတယ်တကယ်တော့ဒီနေ့မနေ့တနင်္လာနေ့မနေ့မှာပဲကျွန်တော်ရဲ့မနေ့ပေါ့လေမြန်မာနိုင်ငံမှာလည်းပုံချုပ်မှုကြီးမြောင်းနိုင်တာသူ့ကိုသူယာယီသမ္မတဆိုပြီးကြီးညာတယ်ဆိုတာကြတော့အဲ့ဒါကိုနောက်တစ်ပတ်မှလုတ်တာပေါ့လေအခုအမေရိကန်နိုင်ငံကိုဆက်လက်ဆွေးနွေးရပါဆိုဆိုတော့အမေရိကန်မှာအရေးကြီးဖြစ်ခဲ့တဲ့ဒီသတင်းတစ်ခုကိုရှင်းကြည့်မယ်ဆိုရင်သမ္မတဘိုင်ဒန်ရေကောက်မခံတော့ဘူးဆိုရကြတာတိတ်အားသင့်စရာတော့မဟုတ်ဘူးမျောလင့်ထားပြီးတဲ့ရင်သူဟာသမ္မတထရမ့်နဲ့စကားစစ်ထိုးပွဲလုပ်တဲ့ကလေးကသူ့ရဲ့ performance ပေါ့လေသူ့ရဲ့အိမ်မှာစွမ်းဆောင်ရတော်လေးညံ့ဖြစ်နေရုပ်တရက်မတုံ့ပြန်နိုင်ဘူးသူပြောချင်တဲ့စကားတွေသူဝေဝနေရပါညာနဲ့လူတွေကသူ့အများကြီးဝေဖန်လာကြတယ်ခင်ဗျအဆက်ကြည့်ပြီးတိတ်အုံနောက်တွေကလည်းမထက်မြက်တော့တဲ့အတွက်ကြောင့်မပြိုင်သင့်တော့ဘူးနှုတ်ထွက်ဆိုတဲ့ဝေဖန်မှုကအဲ့ဒီကလေးဆက်ထွက်လာတယ်ဒါပြီးတော့အဲ့မတိုင်ခင်မှာပဲသူကမှားသေးမှလားပါတယ်အာနေတိုထိပ်သီးမှာမှားဘူးမှားနေကဒီကလေအဲ့မှာ
ယူကရိန်း
တမရကိုမစ္စတာပရက်ဇီဒန့်ဘူပူတင်ဆိုပြီးတော့မှားပြီးပြောလိုက်တာလူတွေသိရည်ရဖြစ်တယ်တခြားလည်းမှားသေးတဲ့ထရမ့်နဲ့ကင်မလာဟဲရစ်ဆက်ပြီးမှားပြောတာလည်းရှိရဆိုတော့အဲ့ဒီဟာတွေကြောင့်အဲ့ဒီဖန်မှာအရေးကြီးဆုံးကနောက်ဆုံးကသူကဒီCovid ရောဖြစ်လိုက်သေးတယ်ဆိုတော့သူခဏလည်းပဲတော်ကိုထူထားသွားတဲ့အချိန်မှာနှုတ်ထွက်ဖို့လူတွေတိုက်တွန်းမှုတွေဖြစ်ရတဲ့သိပ်များလာတယ်။သူဆုံးဖြတ်ပြီးတာကိုတော့မှ10မိနစ်လိုမှာပဲသူရဲ့လက်ထောက်တခုသူပြောပြသွားတယ်။တင်းငွေနေရသူကျင်ညာရကြဖြစ်တယ်။ဆိုတော့မျောလင့်ထားတဲ့သတင်းတော့ဖြစ်တယ်ဒါပေမဲ့ခရိုင်ခတ်မှုအများကြီးကြီးနေတဲ့သတင်းဖြစ်တယ်။ Donald Trump ကိစ္စကြတော့မျောလင့်ထားပဲနဲ့ရုပ်ပြက်ဖြစ်လိုက်တဲ့သတင်းဆိုတော့ကဘာလုံးကထိတ်လန့်သွားတဲ့ကိစ္စဖြစ်တယ်ဆိုတော့သတင်းတခုကတော့နည်းနည်းကွာပါတယ်။ဒါပေမဲ့ပြေရခဲ့မှုကတော့သမ္မတဂျိုးဘိုက်ဒန်မပြိုင်တော့ဘူးဆိုတဲ့သတင်းကြေကပူပြီးကြီးမားတယ်လို့ပြောမှဖြစ်ပါတယ
်ဒီလိုရွေးကောက်ပွဲမှာထပ်မပြိုင်တော့ဘူးဆိုပြီးတော့နှုတ်ထွက်လိုက်တာဒီနိုင်ငံရေးအခြေအနေကိုဘယ်လိုရိုက်ခတ်နိုင်လဲ
ပထမဆုံးတစ်ခုကသူကနှုတ်ထွက်တဲ့အခါမှာသူကဘသူ့ကိုထောက်ခံသွားတယ်ဆိုတော့သူရဲ့လက်ထောက်သမ္မတဒုသမ္မတဖြစ်တဲ့ကင်မလာဟဲရစ်ကို endorse လုပ်သွားတယ်သူဟာအကောင်းဆုံးပါတနာဖြစ်တဲ့သူနဲ့တွဲပြီးလုပ်ခဲ့တဲ့စစ်တပ်မှာသူဟာသူနေရာမှာဝင်ရောက်ရှင်ပြိုင်ဖို့အသင်းတော်ဆုံးလူဖြစ်တဲ့ဆိုတော့ထောက်ခံသွားတယ်။ဒါပေမဲ့အဲ့လိုထောက်ခံသွားမှုဟာမလုံလောက်သေးဘူး။ Democratic Party ရဲ့ National Congress DNC ကနေပြီးတော့တည်ဝင်သူကိုလှူရအောင်မယ်။ ရွေးချယ်ရဖို့လိုအပ်တယ်ရွေးချယ်ဖို့တင်မြှောက်ဖို့လိုတယ်ဒါမှမဟုတ်အချိန်ကားရဲ့စိတ်မကြံဘူးတချို့ကပြောရတယ်အဲ့တော့သမ္မတကြီးဘိုင်ဒန်ကဒီလိုနှုတ်ထွက်ခြင်းနဲ့အချိန်ဆော့ပြီးတော့ထုတ်ခဲ့ရင်ပို့ပြီးတော့ပြင်ဆင်ခြင်းရတာပေါ့အခုအနီးကပ်ပြီးတော့သူ့ကိုဆက်လက်ထောက်ခံကြမလားတစ်ချက်ဘသူပြိုင်ဘက်တွေရှိလာမလဲဘာညာဆိုပြီးတော့သူကဒါအပြောအဆိုတွေကသိပ်ပြီးတော့ရှိလာတော့တော်လေးရောခင်းတယ်ဒါမှမဟုတ်ဒီမိုကရက်ကွန်ဂရက်နက်ရှနယ်ကွန်ဂရက်ရဲ့ဒါဥက္ကဋ္ဌကတော့ပြောတယ်သူကသိပ်ပြီးတော့စနစ်တကျ transparent ဖြစ်ပြီးတော့ orderly process အတိုင်းလုပ်သွားမယ်ဆိုပြီးတော့သူတို့ Trump ကိုတကယ်ထုတ်နှက်ပြီးတော့အနိုင်ယူနိုင်မဲ့ခေါင်းဆောင်ကိုယ်စားလှယ်တယောက်ကိုဖြစ်အောင်ရွေးမယ်ဆိုတော့သူကပြောထားတော့ရှိပါတယ်ဆိုတော့ဘယ်လိုဆက်သွားမလဲဆိုတော့သိစိတ်ဝင်စားကောင်းတဲ့ကိစ္စပါတခြား
ဒီနေရာမှာတခြားအပြိုင်ဆိုင်တွေရောရှိလာနိုင်တာပါလား
ရှိလာနိုင်တယ်လို့ယူဆကြတယ်ပေါ့လေတချို့ကတော့စီအောင်ရှိလာနိုင်မယ်ယတိပြမပြောနိုင်သေးဘူးပေါ့နော်
အဲ့တော့ဒီလိုအခုသမ္မတဘိုင်ဒန်ကနေပြီးတော့ရွေးကောက်ပွဲကနှုတ်ထွက်မယ်ဆိုတဲ့အပေါ်မှာဒီသမ္မတဟောင်းအိုဘားမားကလည်းဒီဆုံးဖြတ်ချက်ကိုသူလေးစားပါတယ်ချီးကျူးပါတယ်ဆိုပြီးတော့ပြောပါတယ်ဒါပေမဲ့သူ့အနေနဲ့ကတော့ဒုသမ္မတကမ်မလာဟဲရစ်စ်ကိုဒီဟိုဒီမိုကရက်သမ္မတလောင်းအဖြစ်သူကမထောက်ခံတဲ့သဘောဖြစ်နေပါတယ်ဒါဘာသဘောပါလဲ
အဲ့တော့လူကြီးတွေတွေးပြီးတော့ရုတ်တရက်ပြောကြတာကတော့အိုဘားမားကကမ်မလာဟဲရစ်စ်ကိုပါတီသမ္မတလောင်းဖြစ်မထောက်ခံတာဟာသူ့ရဲ့အပြုသမီးမီရှယ်အိုဘားမားအတွက်စကူတဲ့မှာရှိလို့ပါညာဒါတော့မဖြစ်နိုင်ဘူးထင်ပါတယ်ဒါပေမဲ့သမ္မတအိုဘားမားတွေမကပါဘူးအဲဒီသူလည်းမထောက်ခံသလိုနန်စီပလိုစီလည်းပဲဒီမိုကရက်တကထိဒိတ်ဒိတ်ကျဲကောင်းဆောင်နေဖြစ်တယ်သူလည်းမထောက်ခံဘူးသမ္မတဘိုင်ဒန်ကိုချီးကျူးတယ်နှုတ်ထွက်တာကိုတူဆိုတယ်ဒါပေမဲ့လည်းပဲဒီကမ်လာဟဲရစ်ကိုပေါ်ပေါ်ထင်ထောက်ခံတာမရှိဘူးလားတူဆိုတာပဲထင်ရှားတဲ့အဲဒီဒီမိုကရက်ခေါင်းဆောင်တွေကလည်းပဲတချို့မထောက်ခံကြဘူးဆိုတော့အဲ့ဒါကို Republican ကထိုးနှက်တယ်ဒီ Kamala Harris ကိုသူတို့လူတွေကိုလည်းမထောက်ခံကြဘူးတကယ်တော့ဒီ Joe Biden နှုတ်ထွက်တာဟာလည်းပဲသူ့စံတာတဲ့ဒီလူတွေကဝိုင်းပြီးဖိအားပေးလို့သူတို့ဖြုတ်ပိုက်တာဖြစ်တော့မှတချို့ Republican ကသုံးတာတွေးရပါတယ်ဒါပေမဲ့တချို့ကဘလို့တွေးလဲဆိုတော့ဒီလိုတခါတဲ့ကင်မရာဟဲရစ်ကိုမထောက်ခံတာသူကဘယ်မလိုက်သေးဘူးမမကန်ကန်အဖြစ်ပေါ်လာမယ်ဆိုတာကိုသူတို့စဉ်းစားချင်းချင်းပြီးတော့စောင့်နေကြတာဖြစ်တယ်။ဥပမာသမ္မတအိုဘားမားဆိုရင်2020ရုံးကဒီဒေါ်နယ်ထရမ့်နဲ့ဘိုင်ဒန်နဲ့ပြန်ခဲ့ကြတယ်ငါတို့ဟောအဲဒီကွန်ဂရက်ဒီပါတီကွန်ဂရက်မတိုင်ခင်မှာကြိုတင်ပြီးတော့ထောက်ခံတဲ့ခြင်းမရှိဘူးလို့ပြောကြပါတယ်ဆိုတော့အဲ့ဒါလည်းပဲစောင့်ကြည့်စရာပေါ့လေ။ဆိုတော့အဲ့လိုမထောက်ခံနိုင်လည်းပဲသူ့ကိုဆက်ပြီးတော့မထောက်ခံဘူးသူနဲ့ပြိုင်ဘက်ကိုသူတို့စဉ်းစားနေကြတယ်လို့ပြောလို့မရပါဘူးတွေ့မယ်တခြားပြိုင်ဘက်တွေကတော့ပါတီတွေမှာစီကောင်းစီလာနိုင်တယ်လို့လည်းတွေ့တဲ့လူတော့ရှိပါတယ်အဲ့
တော့တကယ်လို့ဒုသမ္မတကမ်လာဟဲရစ်သာဒီဒီမိုကရက်တစ်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်လာမယ်ဆိုရင်အခုဟိုဘက်ကရီပဘလစ်ကန်ကသမ္မတလောင်းဟိုသမ္မတဟောင်းဒေါ်နယ်ထရမ့်ကိုသူကဝါအယတပါအယရှင်ပြိုင်နိုင်ခြင်းရှိပါမလား
ဟုတ်ကဲ့အဲ့ဒါကပြည်စင်းတာပဲဒေါ်နယ်ထရမ့်ကတော့သူ့ရဲ့သဘာနဲ့ဝါဝူတော့ပြောစရာမလိုဘူးပေါ့သူကတော့စီပီသားသူ့မူတိုင်းသူဆက်ပြီးတော့လုံမှာပဲဒါပေမဲ့ကမ်လာဟဲရစ်ကလည်းပဲဒုတိယသမ္မတလှုပ်လာခဲ့တဲ့လူပဲသိတော်လည်းမခွာလှောက်ဘူးသမ္မတနဲ့ဒုသမ္မတပဲဆိုတော့သဘာချင်းဝါချင်းကတော့သိမခွာဘူးနောက်ကမ်လာဟဲရစ်ကလည်း2000လောက်ကလေးကဒီသူကနိုင်ငံရေး elected post တွေပေါ့လေဒါတရားရှင်းနေကြုတ်ရာထူးထူးမှာပြိုင်လာတဲ့ခရိုင်ရှင်းနေဖြစ်တဲ့နောက်ခါပြည်နယ်ရှင်းနေကြုတ်ဖြစ်နေအရွေးခံခဲ့ရတဲ့2000နဲ့နိစ္စလောက်ပဲစပြီးတော့ထင်တယ်က
ယ်လီဖိုးနီးယား
လွတ်အဲ့လိုဖြစ်လာတဲ့နောက်ပြီးလွတ်တော်ကိုယ်စားဖြစ်လာစသဖြင့်အဲ့ကိစ္စတွေမှာသူကတွန့်ကျင်လာတော့သူရဲ့အသာချက်ကသူကဥပဒေသမားဖြစ်တဲ့သူက prosecutor ဒါဥပဒေရှင်းနေဖြစ်တယ်ပေါ့လေ prosecutor ဆိုတော့ဆိုရရှိတဲ့ဖြစ်နေဆွဲချဆွဲချခေါ်တော့ဒါပြစ်ချပြီးသားဆိုတော့တိုက်တိုက်ဆိုင်ဆိုင်ပဲဒေါ်နယ်ထရမ့်ကလည်းပဲသူပြစ်မှုတွေရဒါပြစ်မှုထင်ရှားစင်ခံထားရတဲ့သူဖြစ်တဲ့သူတော့တရားရုံးကသာပြန်လည်ပြီးတော့ဒါကိုပလတ်ထားတာဖြစ်တယ်ပေါ့လေအဲဆိုတော့တိတ်ကြီးကောင်းတာပဲတရားခံဖြစ်နေအစွဲခံခဲ့ရတဲ့လူနဲ့ဆွဲချစင်နေဖြစ်နေတက်လာတဲ့လူဆိုတော့ဒေါ်နယ်ကြီးကောင်းမွဲပွဲဖြစ်ပါတယ်ဆိုတော့ဒီစဘာပူပြီးတော့ရင့်တယ်လို့တော့သိပြက်ပြက်သားသားပြောလို့မရပါဘူးဒီကင်မရာဟဲရစ်ဘက်ကလည်းပဲသူ့မှာအာသာချက်တွေအများကြီးရှိပါတယ်သို့တော်လည်းပဲသူ့ပါတီဒရင်းကတချို့ဟာသူ့ဝေဖန်ချက်တွေကပါရှိတယ်လဲဆိုတော့ပါတီရင်းကလက်ရဘက်နဲ့ရင်းကျင်တဲ့လူတွေကသူဟာဒီနေဇက်ကိစ္စ လက်တင်အမေရိကတောင်ပိုင်းကလူတွေဝင်လာတဲ့ကိစ္စနဲ့ပတ်သက်ပြီးသူဟာအချိန်အပြည့်ဝမပြီးဘူးဒီဟာကို PPC မလုပ်ဘူးဆိုပြီးတော့ဒါလက်ရရင်းညင်တဲ့လူတွေကပြောတယ်ဒါပေမဲ့လက်ဝဲရင်းညင်တဲ့လူတွေကလည်းပဲသူကတခုမှပြောခဲ့တယ်မင်းကတခုမှ don't come do not come ဆိုလာမသိဘူးလို့ပြောခဲ့ဆိုတော့ဟာဒါဟာဒီဟာကိုဆန့်ကျင်ပြီးပြောနေဆိုပြီးတော့အဲ့လေဝဲယူဆာရှိရလူတွေကအဲ့လိုဝေဖန်ကြရတယ်ဆိုတော့ဒါလူတွေသဘောကတော့လိုပဲကြိုတိမီဝေဖန်ကြမှာပေါ့လေအဲ့လိုဝေဖန်ခံရမှုတွေတော့ရှိလာပါတယ်ရှိနိုင်ပါတယ်ပေါ့လေအလားလားတော့
အဲ့တော့သမ္မတဘိုင်ဒန်ဒီလိုရေကောက်ပွဲမဝင်တော့ဘို့နှုတ်ထွက်လိုက်တာတစ်ဖက်မှာဟိုဒေါ်နယ်ထရန့်တို့ဘက်ကိုပို့ပြီးတော့အားသာသွားနိုင်လားဒေါ်နယ်ထရန့်ကိုပို့ပြီးတော့အပိတ်ထောက်ခံမှုပိုများလာနိုင်လား
မေဆနာရှင်ကြီးကြပါတော့အဲ့လိုဖြစ်လာမယ်လို့ကျွန်တော်မထင်ပါဘူးဒါပေမဲ့ဒေါ်နယ်ထရမ့်ရဲ့ပါတီထဲမှာကိုနိုင်ကစီးလုံးညီညွတ်ပြီးသားပူဖြစ်နေသူကတကယ်ကိုညီညွတ်တယ်ဒေါ်နယ်ထရမ့်အပြစ်ခံပြီးတော့ပုံမညီညွတ်လာတဲ့သဘောဖြစ်တယ်သူကနီကီဟီလီရောပါလို့သူတခြားသူ့ကိုတိုင်ဖို့ challenge လုပ်ခဲ့တဲ့လူကလည်းအကုန်လုံးသူ့ကိုပုံအောင်ပြီးထောက်ခံကြရတယ်ဆိုတော့ Republican ဘက်ကတော့ညီညွတ်မှုကိုပူပြီးပြနေတဲ့အချိန်ဖြစ်နေတယ်ဆိုတော့ Democrat ပါတီကတော့ဘသူ့ကိုသမရလောင်းဖြစ်တင်ရမလဲဆိုတာတောင်မှအခုအချိန်ထိမှသူတို့တက်တက်သားသားမလုံနိုင်ကြသေးဘူးဆိုတော့နည်းနည်းဖျော်ဖျက်ဖြစ်နေသေးတယ်ဘာလို့ chaotic ဖြစ်နေလဲအမင်းကြီးတခုရှိတာကတော့ Kamala Harris ဟာသမ္မတဖြစ်ရှင်ပိုင်းရှင်ပြိုင်မဲ့ပုဂ္ဂိုလ်ထဲမှာပထမဆုံးအမျိုးသမီးလည်းဖြစ်တယ်နောက်တစ်ခါသူကအိန္ဒိယနဲ့ Jamaica မိဘတွေကပောက်ဖွာလာတဲ့ Black အမျိုးသမီးတယောက်လည်းဖြစ်တယ်ဆိုတဲ့ကိစ္စပဲဖြစ်ပါတယ်ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ Black community ရဲ့ထောက်ခံမှုကိုအများကြီးရနိုင်တယ်နောက်ပြီးတော့ Congressional Black Caucus ဆိုရဲဒါလူမဲ့အမတ်တွေစုပေါင်းထားတာအဲ့ဒီဘက်ကလည်းလုံအားထောက်ခံပြီးသားဖြစ်တယ်နောက်တာပြင်းဒီ Bill Clinton နဲ့ Hillary Clinton တို့ဒီမောင်နှံကလည်းအပြေအဝထောက်ခံထားတာဖြစ်တယ်။နောက်တချို့စဉ်းစားရတာကတော့အမျိုးသမီးဖြစ်နေခြင်း Black ဖြစ်နေခြင်းအတွက်ဒါအဖြစ်ရဲ့အနေနဲ့ပေါ့လေသူရဲ့ running mate လို့ခေါ်တဲ့ပြိုင်ပေါ်ပြိုင်ဘက်ဖြစ်တဲ့ဒုတိယသမ္မတလောင်းကိုလူဖြူတဲ့ကတယောက်ဟိုအမျိုးသားတယောက်ကိုရွေးတင်တယ်လို့ပြောကြတယ်။အဲဒီဆိုသူတို့ဇင်းတဲ့တွင်ကြီးလိုက်မယ်ဆိုရင်ဖြစ်နိုင်တဲ့အလားအလာရှိလို့အများကြီးပဲဖော်ပြထားတွေ့ရပါတယ်။အဲ့ဒီအချိန်မှာအဖြစ်နိုင်ဆုံးလူကတော့ Pennsylvania ပြည်နယ်ရဲ့ Governor ဖြစ်တဲ့ဒီ Josh Spiro ပဲဖြစ်ပါတယ်။ဆိုတော့ဘယ်လိုဖြစ်လာမလဲသူသားပေါင်းလိုက်ပြီးတော့တပေါင်းတစ်စီးသက်သာအကုန်လုံးထောက်ခံလိုက်ကြမယ်ဆိုရင်တော့ပူပြီးတော့မှအားသာနိုင်တယ်လို့လူကတွေ့နေကြပါတယ်။ဒါပေမဲ့ Donald Trump ကိုရွေးကောက်ခံပြည်သူတွေကရွေးကောက်မဲ့ National ရှင်ပြည်သူတွေကတကယ်ပဲပုံအပီထောက်ခံကြမလားဆိုတော့ပြောရမှာစိတ်ဆောပါတယ်။နောက်ပြီးတော့အမေရိကန်ပြည်ထောင်စုမှာမပြတ်မသားဖြစ်နေသေးတဲ့လူတွေကလည်းပဲမဲပေးရခါမှာ last minute နောက်ဆုံးအချိန်မှာကောက်ပြီးတော့ပေးပလိုက်တာကြိုတင်ပြီးတော့ပိုးတွေထဲမှာတွက်ထားတာခံမှန်းချက်တွေထဲမှာတွက်ထားတာတလွဲဖြစ်သွားတာလည်းရှိတယ်ဆိုတော့အဲ့ဒါတော့ဘယ်လိုဖြစ်လာမလဲဆိုတော့သူတွက်လို့မရပါဘူး။ဒါပေမဲ့ဒီမိုကရက်ဘက်ကလည်းသူတို့အကောင်းဆုံးကြိုးစားလိမ့်မယ်လို့ထင်ပါတယ်။ဆိုတော့ဒီကသလိုရှင်ရမှာမူအဖြစ်ရှင်ရမယ်ဆိုတော့ဒီနိုင်ငံတကာဆက်ဆံရေးဒီမှာဘယ်လိုဖြစ်လာမလဲဆိုတာသူတို့တွေ့မယ်ကင်မရာဟဲရစ်တက်ထမှာလည်းပဲတန်ငကြရေးဝါရဘယ်လိုဖြစ်လာနိုင်မလဲဆိုတာတွေ့ကြတယ်တချို့ကတော့သိအပြောင်းလဲရှိနိုင်မှာမဟုတ်ဘူးဘိုင်ဒန်လိုပဲဆက်သွားမယ်လို့တွေ့နေကြတာရှိပါတယ်ယူကရိန်းတို့ဘာလို့ကလည်းပဲဒီတိုင်းပဲဆက်သွားမယ်ဆိုပြီးတော့သူတို့မျှော်လင့်ထားကြတာရှိပါတယ
်ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ပါတယ်
လက်ရှိအမေရိကန်သမ္မတဂျိုးဘိုင်ဒန်ကလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာသူဝင်မပြိုင်တော့ဘူးလို့ကြေညာပြီးနောက်ပိုင်းသူသမ္မတကမ်လာဟဲရစ်သမ္မတလောင်းဖြစ်လာနိုင်မယ့်အလားအလာဟာအမေရိကန်နိုင်ငံရေးပေါ်မှာဘလောက်အကျိုးသက်ရောက်နိုင်မလဲဆိုတော့အမေရိကန်နိုင်ငံရေးအလားအလာတွေအကြောင်းဦးကျော်စန္ဒာနဲ့မမများသဇင်အောင်တို့ဆွေးနွေးခဲ့ကြတာပါအခုတော့မက်ခင်လေးတင်ဆက်ပေးနေကြဂျန်စီအစီအစဉ်ကိုအလှည့်ပေးကြပါတယ်ဆက်ကြောသက်အရွယ်ရောက်မှထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချနေထိုင်ခဲ့ရတဲ့ကရင်အမျိုးသမီးငယ်တယောက်ကသူ့လိုမျိုးရွှေ့ပြောင်းလာသူတွေအတွက်ကရင်လူငယ်အဖွဲ့ကိုဦးဆောင်တည်ထောင်ပြီးတော့ပညာရေးအပါဝင်လိုအပ်တဲ့အကူအညီတွေကိုပေးနေပါတယ်။ရွှေ့ပြောင်းဒုက္ခသည်ဘဝကနေကညောအကယ်ဒမီကိုဦးဆောင်ပြီးတော့အများကိုအကူအညီပေးနိုင်တဲ့သူတယောက်ဖြစ်လာဖို့ကြိုးစားခဲ့တဲ့သူနဲ့မက်ခင်လေးဆက်သွယ်စကားပြောထားတာကိုနားဆင်ကြည့်ရှုကြပါခင်ဗျာ။
ဟေးဂျန်စီတို့တက်ချင်ရပြန်ပြီနော်ဂျန်စီတို့ရေဒီတစ်ပတ်တော့ဒုက္ခသည်စခန်းကနေပြီးတော့အမေရိကကိုရွှေ့ပြောင်းအခြေချလာတဲ့ကရင်မျိုးသမီးလူငယ်လေးနဲ့စကားပြောထားတယ်။
ကျမနာမည်ကမင်းဂျူပါအခုကောင်းဆောင်တို့ကိုသူတို့ရဲ့အားစာချက်တို့ကိုဘယ်လိုမိတရမလဲသူတို့ရဲ့အဖွဲ့အစည်းတွေမှာဘယ်လိုအတော့ချရမလဲဆိုတာကိုနွေဆွေးပေးတဲ့ Gallup Certified Strength Coach တယောက်ဖြစ်ပါတယ်ဟိုပြီးတော့လူငယ်အဖွဲ့အစည်းတွေမှာအကြံပေးနေတယ်လည်းလောက်ဆောင်ပါတယ်
သူကဘာကြောင့်မလို့ဒုက္ခဒီစကန်ကိုရောက်လာခဲ့ရတာလဲ
جماعه အမေကအရာဝတီအမြောင်မြတ်မှာဖြစ်ဖြစ် جماعه အဖေကအဲကြောက်ကြည်တမ်းဟာဆုံးကနေဖြစ်ပါတယ်သူတို့အကရင်နဲ့မြန်မာတမတော်အနုနဖက်အနိုင်ငံရေးဂျင်းဝမ်ဘူချောသူတို့နေရစလောကဒုက္ခဒစခမဘွေဟိုထွက်ပြေးလာကြတယ်ပေါ့နော်ပြီးတော့ جماعه ကအဲ့ဒီထိုက်ဒုက္ခဒစခမဘဲမွေးပြီးအကြည့်ပြခဲ့ပါတယ
်ဒုက္ခဒစခမနေခဲ့တော့အမှတ်တရတွေလည်းသူကအခုလိုပဲပြောပြထားတယ်
တို့ခါဆန်စကမှာတော့အခက်အခဲတွေအများကြီးရှိခဲ့လေ جماعه တို့ကတော့ဘူအမတ်တရားကောင်းတွေအများကြီးကြံနေခဲ့ပါတယ်။ဟိုကိကိလူမျိုးတယောက်အနေနဲ့ကိလူမျိုးတို့ရဲ့အတလီထောင်တန်းတဲ့ဘာသာစကားကိုသိယူခဲ့ရတယ်။ဟိုအခက်အခဲတွေကြမှာဟိုစိတ်နှိပ်ပြီးသိပြကြတဲ့ဆရာဆရာမတွေကိုတွေ့ခဲ့ရတယ်။ဟိုပညာရေးစနစ်နဲ့သူတို့ curriculum ကတော့ဒီ US theme တို့တက်သေးပေမဲ့လေဟိုကိလူမျိုးတယောက်အနေနဲ့ပြီးတော့ကိနေထိုင်မှုပေါ့နော်အစားအစာနေထိုင်မှုအလေအထားတွေကိုပြီးတော့ကျောင်းကိုလာလျှောက်ခဲ့ရရှောင်းခဲ့ရတယ်ကိုပြောရှိပြောမှုခဲ့ပါတယ်အဲ့လိုအမတ်တရားတွေတော့အခုချိန်ထိပဲဟိုတတိယနေ့စပါပဲ
သူရဲ့ဖခင်ကအမေရိကကိုမရောက်ခင်ကမှပဲစုံမသွားခဲ့တယ်ဒီလိုမျိုးမိဘမစုံမလင်နဲ့အမေရိကကိုရှေ့ပြောင်းလာတဲ့သူကဘယ်လောက်ထိအခက်ခဲကြုံရလဲ
အကျမဆက်စင်ကနေမတော့အတန်ခဲတဲ့မိသားစုတွေနဲ့ဒီ US ကိုပြောင်းလာခဲ့ပါတယ်အခက်ခဲတွေတော့အများကြီးပါပဲဟိုဘာသာစကားမတူတာတွေအကြောင်းပညာရေးတွေမိသားစုအတွက်ရှင်းပြရတာတွေတော့အများကြီးပါပဲပြီးတော့ကျမစကားပြောပုံပေါ်တော့ accent တွေဟို accent တွေကြောက်သူများတွေဟိုအနေခံရတာတွေရှိပါတယ
်ဆယ်ကျော်သက်ပေါ်ကနေအမေရိကကိုရောက်လာခဲ့တဲ့သူကအခက်ခဲတွေဘယ်လိုရင်ဆိုင်ပြီးတော့ပညာကိုဘယ်လိုမျိုးတက်မြောက်သင်ခဲ့လဲ
ဒီ US မှာ lockdown ကဟို Las Vegas မှာနေရတယ်လေအဲ့ဒီကမှတော့ကြည့်ရတယ်မရှိဘူးအဲ့ဒါကြောင့်အင်္ဂလိပ်လိုမြန်သင်ရတယ်ပေါ့နော်ဒီစငယ်ချင်းတွေကတော့ဒီလိုမပြောဘူးဘာမှလို့လည်းမပြောဘူးအဲ့ဒါကြောင့်သူတို့တွေဟို vocabulary တို့ဘာတို့ဟိုကျမတော့စာမြန်မြန်ဖတ်တယ်ကျမဟို bachelor ကတော့ communication studies and leadership and minor in sociology master ကတော့ဒီ higher education administration နဲ့ဟို last year မှာပြီးခဲ့တယ
်။ဒါနဲ့စကားမဆက်သူကမြန်မာစကားကိုဘယ်လိုပြောတတ်သွားလဲဆိုတာကိုလည်းမေးကြည့်လိုက်အောင်
ကဲကျမပမာလို့ဘဒူနဲ့မစကားမပြောဘူးဒါပေမဲ့ငငယ်လေးတောင်ကအဖေကသူတို့အဲသူတခြားသူငယ်ကြီးတွေနဲ့စကားပြောရင်ပမာလို့ပြောတော့ဟိုအဲကျမအဲ့လိုမျိုးပဲဟိုစင်တင်ရတယ်ပေါ့နော်ပြီးတော့ဟုတ်ကဲ69နှစ်မှာဟိုပမာပြေတခါပြန်သွားတယ်အဲ့ဒီတော့ဦးမှာအဲ့ဒါနဲ့တချို့ကြီးတွေကကြီးလို့မပြောတော့ကျမကပမာလို့ပြန်စီရတယ်အဲ့ဒါကြောင့်နည်းနည်းလေးတော့ဟိုကပမာလို့ပြောတာအောင်ကျိုးစားတယ
်အခုဆိုရင် तू ကကညော့အကယ်ဒမီဆိုတဲ့ဖွဲ့စည်းလေးကိုထူထောင်ပြီးတော့အမေရိကကိုရောက်လာတဲ့ကရင်လူငယ်တွေကိုကူညီပေးနေတယ်တဲ့အဲ့တော့ကညော့အကယ်ဒမီဆိုတာကဘယ်လိုဖွဲ့စည်းမျိုးလဲ
ကညော့အကယ်ဒမီကိုကရင်လူမျိုးတယောက်ချင်းစင်းနဲ့ကရင် FIY ကိုတိုးတက်အလုပ်ပေးချင်တဲ့တခြားလူမျိုးတွေနဲ့SUSEP ချင်းတဲ့ရဲ့ channel set လို့ဆောက်ခဲ့ပါတယ်ဟုတ်ပညာရေးဝဆမှုတွေ leadership ပိုင်ဆိုင်ရာတွေ social well-being စတာတွေကိုအနေနဲ့အရေးရမှာရှိတဲ့ကရင် FIY တွေကိုချစ်ဆက်ထောက်ပံ့ပေးနိုင်ဖို့အရေးယူထားပါတယ
်လက်ရှိမှာတော့ကညော့အကယ်ဒမီကကရင်လူငယ်အဖွဲ့အစည်းအတွက်ဘယ်လိုမျိုးတွေပံ့ပိုးကူညီမှုပေးနေလဲ
ဟိုလောလောဆယ်ရတော့ဒီ workshop တွေရှိတယ်ဟို leadership နဲ့ဆိုင်တယ်ပြီးတော့ဟို communication ဟိုတခြား topics တွေကတော့လှုပ်ရှင်တာအများကြီးပါပဲဒါပေမဲ့အခုကတော့ဟိုကရင် professionals တွေကတော့ schedule very crazy အဲ့ဒါကြောင့်အခုကကျမအဲ့ဒီလိုပဲ leadership relationship building တွေအဲ့လိုတော့လုပ်တယ
်ကဲကျန်စီတွေဒါကတော့ကညော academy လို့ခေါ်တဲ့ကရင်လူငယ်ဖွဲ့စည်းကိုတည်ထောင်ခဲ့တဲ့မြေသမီးငယ်လေးကြောင့်ကြားခဲ့ကြရတာနော်ရှေ့တဘက်ကကြားလို့ရှိရင်လည်းကျန်စီတွေကျန်စီရှိကြတာကိုဆက်ဆက်စောင့်ကြည့်ကြပါဦးနော်တက်တာ
ကညော academy ကိုဦးဆောင်ပြီးတော့ကရင်လူငယ်တွေကိုကူညီပေးနေတဲ့ကရင်အမျိုးသမီးငယ်တယောက်အကြောင်းမခင်လေးတင်ဆက်ပေးနေကြဂျန်စီအစီအစဉ်မှာနောက်ဆက်ကြည့်ရှုခဲ့ရတာပါခုတော့ဒီကလေးအတွက်နောက်ဆုံးကြံနေတဲ့အပတ်စဉ်စီစဉ်တစ်ခုဖြစ်တဲ့တပတ်တွင်းအားကစားအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ပြင်သစ်နိုင်ငံမှာကျင်းပမယ့်2024 Paris Olympic ပြိုင်ပွဲကိုတော့လာမယ့်ဇူလိုင်လ26ရက်နေ့မှာစတင်မှာဖြစ်ပါတယ်။ British Open ဂေါက်သီးပြိုင်ပွဲမှာတော့ American ဂေါက်သီးသမားကပထမဆုံးအကြိမ်နိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။ American Major League သမိုင်းမှာတော့အသက်ငယ်ဆုံးဘောလုံးသမားတဦးပေါ်ထွက်လာခဲ့ပါတယ်။ဒီလိုတပတ်တွင်းအားကစားသတင်းတွေကိုကိုရနိုင်စူးစီးတင်ပြထားပါတယ်ခင်ဗျာ။
2024 Paris Olympic ပြိုင်ပွဲကတော့ဇူလိုင်လ26ရက်လာမယ့်တောက်ချာနေ့မှာစတင်တော့မှာဖြစ်ပါတယ်။အခုဆိုရင် Olympic အားကစားပြိုင်ပွဲဝင်ကြမဲ့ကမ္ဘာတဝန်းကအားကစားသမားတွေဟာလည်း Paris မြို့ကိုတစ်ပွဲပွဲရောက်ရှိလာနေကြပြီးတော့ပြိုင်ပွဲဝင်ဖို့လည်းအသင့်ဖြစ်နေကြပြီဖြစ်ပါတယ်။လက်နောက်နေ့ကတော့ပြင်သစ်သမား Emmanuel Macron ဟာအားကစားသမားတွေတက်ခိုကြမဲ့ Olympic အားကစားရွာကိုတွားရောက်ပြီးတော့လုံခြုံရေးအခြေအနေတွေကိုကြည့်ရှုစစ်ဆေးခဲ့ပြီးပြိုင်ပွဲအတွက်တာဝန်ယူနေတဲ့လုံခြုံရေးအဖွဲ့တွေကိုကျေးဇူးတင်တယ်ဆိုပြီးတော့ပြောလိုက်ပါတယ
် Je veux aussi remercier l'ensemble des forces de sécurité intérieure l'ensemble des prestataires
ကျွန်တော်အနေနဲ့ Olympic နဲ့မတန်ဆွမ်း Olympic ပြိုင်ပွဲတွေကိုပြည်သက်တွေလုံးဝဘေးရန်ကင်းကင်းနဲ့ကြီးနိုင်အောင်တာဝန်ယူပေးကြမယ်လုံခြုံရေးအဖွဲ့တွေအားလုံးကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ဒီပြိုင်ပွဲတွေအတွက်လူသမား2သိန်းခွဲကျော်အားသူတို့ရဲ့နေရာစီအားလိုက်ရဲ့ဘန်းပစ်ခီးတွေကိုမသွားပဲပြိုင်ပွဲလုံခြုံရေးအတွက်တာဝန်ယူပေးကြမှာဖြစ်ပါတယ်
ပါရစ်အိုလံပစ်ပြိုင်ပွဲဖွင့်ပွဲအခမ်းအနားကိုတော့ပြည်သူနိုင်ငံရဲ့ဒေသစံတော်ချိန်တောက်ချာနေ့ညနေ9နာရီခွဲမှာစတင်မှာဖြစ်ပြီးတော့3နာရီလောက်ကြာဖို့ခန့်မှန်းရပါတယ်။ပါရစ်အိုလံပစ်ပြိုင်ပွဲရဲ့ဖွင့်ပွဲအခမ်းအနားကိုတော့ပြိုင်ပွဲနိုင်ငံတွေနဲ့အိုလံပစ်အားကစားအဖွဲ့တွေကဒီအားကစားသမားပေါင်း 1,500 တက်ရောက်မှာဖြစ်ပါတယ်။အစဉ်လာရတော့ဖွင့်ပွဲအခမ်းအနားကိုအားကစားကွင်းတွေမှာဖွင့်လှစ်ခြင်းပါလိမ့်ရှိပေမဲ့ဒီနေ့အိုလံပစ်ပြိုင်ပွဲရဲ့ထူးခြားချက်ကတော့အဲ့ဒီအစင်လာတိုင်းအားကစားကွင်းတွေမှာကျင်းပမှာမဟုတ်ပဲပဲရစ်မြို့ကစိမ့်မြစ်ကြောင်တလျှောက်မှာကျင်းပသွားမှာဖြစ်ပြီးတော့ပြိုင်ပွဲဝင်နိုင်ငံတစ်ခုချင်းစီကိုလည်းသူတို့ရဲ့ကိုပိုင်မော်တော်ဘုတ်တစ်စင်းစီပေးသွားမှာဖြစ်ပါတယ်ဖွင့်ပွဲအခမ်းအနားကိုတက်ရောက်ကြမယ့်အားကစားသမားတွေအပြင်ဒီဖွင့်ပွဲအခမ်းအနားကိုတက်ရောက်ကြည့်ရှုမဲ့သူဥယေ6သိန်းလောက်ရှိမယ်လို့လည်းခန့်မှန်းနေကြပါတယ်ပဲရစ်အိုလံပစ်ပြိုင်ပွဲကတော့ကမ္ဘာပေါ်ကနိုင်ငံနဲ့အိုလံပစ်အားကစားအဖွဲ့206ခုကဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးတော့ဒီထဲမှာဒုက္ခသည်ဆိုင်ရာအိုလံပစ်အသင်းလဲပါဝင်မှာပါဒုက္ခသည်ဆိုင်ရာအိုလံပစ်အသင်းမှာတော့နိုင်ငံ17နိုင်ငံကအားကစားသမားပေါင်း36ပါဝင်မှာဖြစ်ပြီးတော့အားကစားနည်း12မျိုးကိုဝင်ရောက်ရှင်ပြိုင်ကြမှာပါဒီဒုက္ခသည်ဆိုင်ရာအိုလံပစ်အသင်းကအားကစားသမားတွေကိုတော့သူတို့ရဲ့အားကစားစွန့်ရင်နဲ့ဒုက္ခသည်အခြေအနေပေါ်မှာမူတည်ပြီးတော့ရွေးချယ်ခဲ့တာဖြစ်ပြီးတော့ UK ပြင်သစ်အမေရိကန်ပါဝင်နိုင်ငံ15နိုင်ငံကသူတို့ကိုလက်ခံပြီးတော့ပြိုင်ပွဲအတွက်လေ့ကျင့်ပေးခဲ့တာဖြစ်ပါတယ် IOC နိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်ဘက်ကတော့ဒီဒုက္ခသည်အသင်းကအားကစားသမားတွေကိုတကမ္ဘာလုံးကဝိုင်းပြီးအားပေးကြမှာဖြစ်ပြီးတော့အိုလံပစ်အားကစားသမားတိုင်းဟာလည်းငြိမ်းချမ်းရေးတန်တမာနေဖြစ်တယ်လို့တလနေ့ကအိုလံပစ်အားကစားရွာကိုသွားရောက်ဆင်မှာပြောလိုက်ပါတယ
် You the Olympic athletes you are the peace ambassadors of our time
ခင်ဗျားတို့အိုလံပစ်အားကစားသမားတွေအားလုံးဟာကျွန်တော်တို့ခေတ်ရဲ့ငြိမ်းချမ်းရေးတန်တမာနေဖြစ်ပါတယ်ခင်ဗျားတို့တွေဟာဒုက္ခသည်များဆန်ရာအိုလံပစ်အသင်းအပါအဝင်အမျိုးသားအိုလံပစ်ကော်မတီ206ခုကိုကိုစားပြုပြီးလာကြတာပါခင်ဗျားတို့ဟာလေးစားအားကျစရာကောင်းတဲ့အားကစားတန်တမာနေဖြစ်တာနဲ့အမျှဒီအိုလံပစ်ပြိုင်ပွဲကိုလည်းငြိမ်းချမ်းရေးအထိမ်းအမှတ်သင်္ကေတအဖြစ်လုပ်စေချင်ပါတယ
် Questa settimana inizieranno i giochi olimpici di Parigi
Oyamini Francescaro Paris Olympic ပြိုင်ပွဲဟာကမ္ဘာတဝှမ်းမှာဖြစ်နေတဲ့စစ်ပွဲတွေကိုအပြစ်ခတ်ရပ်ဆဲအောင်လုပ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းကနေကနေကစိန့်ပီတာယင်မြင်ကအပတ်စဉ်ဝှက်ပြူဆူတောင်းပွဲမှာပြောလိုက်ပါတယ်။တစ်ချိန်တည်းမှာပဲပဲရစ်အိုလံပစ်မှာဝင်ပြိုင်မဲ့အမေရိကန်အားကစားအဖွဲ့ရဲ့အလံကူတော့နာမည်ကြီးဘတ်စကတ်ဘောကစားသမားလဘရွန်ဂျိမ်းကိုတဲဖို့ရွေးချယ်လိုက်တယ်လို့အမေရိကန်အသင်းကတင်းလာနေမှာခြေညာပါတယ်။လဘရွန်ဂျိမ်းကလည်းအခုလိုမျိုးအိုလံပစ်ပြိုင်ပွဲဖွင့်ပွဲအခမ်းအနားမှာနိုင်ငံကိုစားပြုပြီးတော့အလံကိုတဲဆောင်ခွင့်ရတဲ့အတွက်ဂုဏ်ယူရဲဆိုပြီးတော့သူ့ရဲ့ခြေညာချက်မှာပြောလိုက်ပါတယ်။လာမယ့်တောက်ကြနေ့ဖွင့်ပွဲပြီးတဲ့နောက်ပထမဆုံးပြိုင်မယ့်အားကစားပြိုင်ပွဲကတော့ချက်တောင်ပြိုင်ပွဲဖြစ်ပါတယ်။ချက်တောင်ပြိုင်ပွဲမှာတော့မြန်မာနိုင်ငံကချက်တောင်ကစားသမားတရသူစားလဲဝင်ရောက်ရှင်ပြိုင်ခွင့်ရထားပြီးတော့အိုလံပစ်ပြိုင်ပွဲဝင်ဖို့အတွက်ပြည်ထောင်နိုင်ငံပဲရစ်မြို့ကိုသွားနေပြီလို့တနင်္လာနေ့ကသူ့ရဲ့ Facebook လူမှုကွန်ရက်မှာတင်ထားပါတယ်ခင်ဗျာ။ကောက်တီသတင်းနေပတ်မှာတော့ဗြိတိန်နိုင်ငံမှာကျင်းပခဲ့တဲ့ Open လို့ခေါ်တဲ့ British Open ကောက်တီပြိုင်ပွဲမှာအမေရိကန်က Xander Schauffele ကချန်ပီယံဖြစ်သွားပါတယ်။ British Open ကောက်တီပြိုင်ပွဲကိုဇူလိုင်လ17ရက်နေ့ကနေ21ရက်နေ့ထိ Scotland က Royal Troongauk မှာကစားကြတာမှာ Xander Schauffele ကဗြိတိန်က Justin Rose ကိုနှစ်ချက်အသာနဲ့အနိုင်ရတော့ခဲ့တာပါ။ဒီနေ့ကနေ့ကနောက်ဆုံးကစားကြတဲ့အခါမှာတော့ Schauffele က6ချက်ရှော့ရိုက်ပြီးတော့စုစုပေါင်းရိုက်ချက်285ချက်နဲ့ပထမရသွားခဲ့ပါတယ်။သာသူအနေနဲ့ British Open ကောက်တီပြိုင်ပွဲကိုပထမဆုံးအကြိမ်ရတာဖြစ်ပြီးတော့ချန်ပီယံဖြစ်တဲ့အတွက်လည်းဂုဏ်ယူတယ်ဆိုပြီးပြောလိုက်ပါတယ
် Yeah it's an honor I've always dreamt of doing it the
that walk up 18
အခုလိုချန်ပီယံဖြစ်လာတဲ့အတွက်ဂုဏ်ယူပါရယ်ချန်ပီယံဖြစ်အောင်လုပ်ဖို့လည်းအမြဲယိမ်မှန်းခဲ့တာပါနောက်ဆုံး session မှာပြိုင်ပွဲကိုရှေ့ကဥဆောင်နေတဲ့သူတွေကိုပြထားတဲ့အဝါရောင်ဆိုင်းပုတ်ကြီးနဲ့ပြိသက်တွေကမတက်ရက်ပြီးအားပေးနေတဲ့အချိန်မှာရှောက်လာတဲ့ခန်းစားချက်ကဘာနဲ့မှမတူပါဘူးကျွန်တော်ဘဝမှာအကောင်းဆုံးအပျော်ရဆုံးအချိန်တွေထဲကတစ်ခုပါ
it was very difficult it
အခုလိုမေဂျာဆူဖလာကိုဒုတိယအကြိမ်အနိုင်ရဖို့ခတ်ပါတယ်တကယ်ခတ်တာပါဒါပေမဲ့ပထမတစ်ကြိမ်နိုင်ခဲ့တော့ကအတွေ့အကြုံတွေကဒီနောက်ဆုံးနှစ်ဒုတိယဝက်ကိုကျင်းမှာအများကြီးအထောက်အကူဖြစ်စေခဲ့တယ်လို့ကျွန်တော်ထင်ပါတယ
်ရှုပ်ကအလွန်ခဲ့တဲ့3လကလေးကအမေရိကန်မှာကျင်းပတဲ့ USPGA ကောက်စည်းပြိုင်ပွဲကိုပိုဆွဲခဲ့တာကြောင့်ဒါဟာသူ့အတွက်တော့ဒုတိယမြောက်မေဂျာဆူဖလာလည်းဖြစ်ပါတယ်ဘရစ်တင်က Justin Rose ကတော့နောက်ဆုံးနှစ်မှာ၄ချက် short ရိုက်ပြီးတော့စုစုပေါင်း198ချက်နဲ့အမေရိကန်ကပယ်လီဟော်ရှောနဲ့အတူပူးတွဲဒုတိယရခဲ့ပါတယ်ခင်ဗျာဘောလုံးသတင်းတွေဘက်မှာတော့ဒီဘောလုံးကမအပြောင်းရွှေ့တွေဘက်မှာအင်္ဂလန်နဲ့မန်ယူတိုက်စုမေဆင်ဂရင်းဝုဒ်ကိုပြင်သစ်နိုင်ငံကအိုလံပစ်မှာဈေးအသင်းက Euro 30သန်းနဲ့ဝယ်ပြီးတော့ငါးနှစ်စာချုပ်ချုပ်ဆိုလိုက်ပါတယ်ဂရင်းဝုဒ်ဟာမန်ယူအသင်းအတွက်129ပွဲကစားပြီးတော့35ဂိုးသွင်းပေးခဲ့ပြီးတော့ပြီးခဲ့တဲ့ဘောလုံးရာသီမှာတော့သူဟာစပိန်ကဂဒါဖေးအသင်းကိုအငားစာချုပ်နဲ့ပြောင်းပြီးတော့36ပွဲကစားတာမှာ10ဂိုးသွင်းပေးခဲ့ပါတယ်ဂရင်းဝုဒ်ဟာမာဆယ်အသင်းမှာကျောင်းနံပါတ်10အင်ဂျီကိုဝတ်ဆင်မှာဖြစ်ပြီးတော့မာဆယ်အသင်းကတော့ဂရင်းဝုဒ်မှာသူတို့လိုချင်တဲ့အည်သွေးတွေအားလုံးရှိတယ်ဆိုပြီးတော့ပြောလိုက်ပါတယ်ချိန်ထဲမှာပဲ Premier League Champion Man City အသင်းက Brazil တောင်ပံကစားသမား Savinho ကို၅နှစ်စာချုပ်နဲ့ခေါ်လိုက်ပါတယ် Savinho ဟာမနစ်တုန်းကတော့ Spain La Liga က Girona အသင်းမှာ၅စာချုပ်နဲ့ကစားခဲ့ပြီးတော့ Goal သွင်းခဲ့ပါတယ်သူက Brazil တော့9ပွဲကစားပေးထားပြီးတော့ပြီးခဲ့တဲ့ Copa America ဖလားတုန်းက Paraguay နဲ့ပွဲမှာ Brazil အသင်းအတွက်သူရဲ့ပထမဆုံး Goal ကိုသွင်းပေးခဲ့ပါတယ်ခင်ဗျာအမေရိကန်မှာတော့ Philadelphia Union အသင်းကအလဲတန်းကစားသမား Kevin Sullivan ဟာ MLS Major League နဲ့လောင်အမေရိကတိုက်ကအသင်းလိုက်ပြန်ပွဲသမိုင်းဒီမှာအသက်ငယ်ဆုံးကစားသမားဖြစ်တဲ့စံချိန်တင်လိုက်ပါတယ်။အသက်14နှစ်သာရှိသေးတဲ့ Kevin Sullivan ဟာပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့ကကစားခဲ့တဲ့ New England Revolution နဲ့ပွဲမှာ85မိနစ်မှာလူစားဝင်ပြီးတော့အသက်ငယ်ဆုံးကစားသမားဖြစ်စံချိန်တင်လိုက်တာပါ။သူဟာအဲ့ဒီကတော့အသက်14နှစ်နဲ့293ရက်သာရှိသေးတာကြောင့်2004ခုနှစ်တုန်းကအသက်14နှစ်နဲ့36ရက်နဲ့ Freddy Adu တင်ခဲ့တဲ့စံချိန်ကိုချိုးခဲ့တာဖြစ်ပါတယ်။ Freddy Adu ကတော့သူ့ရဲ့စံချိန်ကို Kevin Sullivan ကအခုလိုချိုးနိုင်လိုက်တဲ့အတွက်ဂုဏ်ယူတယ်ဆိုပြီးတော့ Ace Lumu ကကနေပြောကြားလိုက်ပါတယ်ခင်ဗျာ
။တပတ်တွင်းအားကစားသတင်းတွေကိုကိုရ19ဆက်ပြီးခဲ့တော့ပါ။ဗုဒ္ဓညအတွက်အပတ်စဉ်စီစဉ်တွေကတော့ဒီလောက်ပါပဲ။သောတာရှင်တွေအနေနဲ့ View မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် view ရဲ့ email လေးစာ bamis@viewnews.com ကိုစာရေးသားနိုင်တယ်လို့ Facebook Messenger ကနေလည်းဆက်သွယ်နိုင်ပါတယ်ခင်ဗျာ view ရဲ့ဗဟုညအစီအစဉ်တွေမကြခင်ပြီးဆုံးတော့မှမလို့နောက်ဆုံးရသတင်းအချင်းချုပ်ကိုမခင်လေးတလဲပြောပြပေးပါအောင်ခင်ဗျာ
Democratic Party ကိုစားပြုသမ္မတလောင်းဖြစ်လာဖို့မျှော်လင့်ထားတဲ့ဒုသမ္မတ Kamala Harris ဟာဒီကနေ့မှာပဲအမေရိကန်ပြည်ထောင်စု Indiana ပြည်နယ် Indiana Police မြို့ကိုတွားရောက်ပြီးတော့တက္ကသိုလ်ကောလိပ်ကျောင်းတွေကလူမဲအမျိုးသမီးတည်တဲ့အစည်းအရုံးတစ်ခုမှာမိန့်ခွန်းပြောဖို့စီစဉ်ထားပါတယ်။တမရဂျိုးဘိုင်ဒန်ရွေးကောက်ပွဲမှာဝင်ရောက်မရှင်းပြိုင်တော့ဘူးလို့ကြေညာပြီးတဲ့နောက်ပိုင်းမဲဆွယ်စည်းရုံးမှုတွေအရှိန်မြင့်လှုံ့ဆော်နေပါတယ်။တမရလောင်ဒေါ်နယ်ထရန့်ကိုလည်းတိုင်းပြည်ကိုနောက်ကျောင်းပြန်လဲအောင်တွန်းပို့နေတဲ့သူလို့ဝေဖန်ထားပါတယ်။ကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ် KBC အကြံပေးပုတ်ကိုတိတ်ခါတော်ရဆရာတော်ဒေါက်တာခလန်ဆန်ဆွမ်းပြန်လဲလွတ်မြောက်လာတဲ့အတွက်ကျူဆိုတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကမနေ့ကကြေညာချက်ထုတ်ပြန်ပါတယ်။ဒေါက်တာခလန်ဆွမ်းဆွမ်းဟာအများကြီးညိုလေးစားရတဲ့ဘာသာရေးခေါင်းဆောင်ဖြစ်တဲ့အကြောင်းနဲ့ဘာသာရေးလွတ်လပ်ခွင့်အတွက်ကြိုးပမ်းခဲ့သူဖြစ်တဲ့အကြောင်းမိသားစုစီပြန်ရောက်ပြီးအရေးကြီးတဲ့လုပ်ငန်းတာဝန်တွေဆက်လက်ထမ်းဆောင်ခွင့်ရတာကိုဝမ်းသာတဲ့အကြောင်းလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။လောင်နိုင်ငံမှာဒီသတင်းပတ်ထဲကျင်းပတဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအစည်းအဝေးမှာအဖွဲ့ဝင်နိုင်ငံတချို့မြမအရေးအလို့သဘောဆွေးနွေးနေကြပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌလောင်နိုင်ငံကနိုင်ငံသားရေးဝန်ကြီးကလည်းအင်ဒိုနီးရှားမလေးရှားနိုင်ငံသားရေးဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။အာဆီယံထူထောင်ရေးတွင်းမှုချုပ်ဒေါက်တာကောက်ကင်ဟွန်းကလည်းမြမစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်ကျော်မိုးနဲ့တွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုအသေးစိတ်ကိုတော့မသိရသေးပါဘူးရှင်။အစ္စရေးဝန်ကြီးချုပ်ဗဂျမန်နတန်ယာဟူဟာဒီကနေ့အမေရိကန်ကွန်ဂရက်လွှတ်တော်မှာမိန့်ခွန်းပြောဖို့ရှိနေပြီးဟာမတ်စ်တွေကိုတိုက်ခိုက်နေတဲ့အစ္စရေးရဲ့စစ်ပွဲကိုထောက်ခံအားပေးဖို့တိုက်တွန်းသွားဖို့ရှိတယ်လို့မျှော်လင့်ရပါတယ်။ဝန်ကြီးချုပ်နတန်ယာဟူရဲ့ခီးစဉ်ဟာဂါဇာကမ်းမြောင်ဒေသမှာဟာမတ်စ်တွေထိန်းသိမ်းထားတဲ့တရားခံတွေလွတ်မြောက်ရေးအတွက်ဖိအားပေးခံရမှာရည်နဲ့အစ္စရေးရဲ့ထိတ်တန့်မိန့်ဖန်နိုင်ငံတွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့နိုဝင်ဘာသမ္မတရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ပေါ်ထွက်လာတာဖြစ်ပါတယ်ရှင်။
တရင်ကြီးချုပ်ကိုမခင်လေးပြောပြပေးတော့ပါခင်ဗျာပရူညာရဲ့ VOA တန်လွင့်စီစဉ်တွေကတော့ဒီလောက်ပါပဲဒီကနေ့ညအတွက်စီစဉ်ထုတ်လွှင့်မှုကအလေးမဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကဂျိုဂေးဝီလီယံနဲ့အယ်ဆန်ဒိုစ်တို့ဖြစ်ပါတယ် VOA စီစဉ်တွေကိုလူလူမိတ်ဆွေရုပ်သံ line နဲ့ရေဒီယိုမှာလည်းနားဆင်နိုင်ပါတယ် VOA ကိုတော်တော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်တော်တော်ရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးတောကအပေါင်းကကင်းဝေးကြပြီးတော့ရှင်လန်းချမ်းမြေ့ကြပါစေခင်ဗျာThis program.